Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရ2016ခုနှစ်မေလ23ရက်တောက်ကြနေ့ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 30 minutes နဲ့50တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီမှာရှားပါပါဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါရှင
်မင်္ဂလာညချမ်းပါခင်ဗျာဒီနေ့ညပိုင်းသတင်းတွေကိုနားလောင်နေကျွန်တော်ကြော်ကြော်သိကြညာမှာပါ Hezbollah တမှုတဦး Israeli ကြောင့်တိုက်ခိုက်မှုကြောင့်တေဆုံးသွားပြီလို့ Hezbollah အဖွဲ့ကပြောပါတယ်တကယ်မျိုးတော်နာကလူကြိုက်များတဲ့ coffee sign တဆိုင်ကိုတနသမားတွေဝင်ပြစ်လို့လူ100ယောက်ထဲမှာနေပြေဆုံးသွားပါတယ်။လိန်ပြောင်းထားသူចောင်းသားចောင်းသူတွေကိုရွေးချယ်တဲ့လိန်ပေါ်မူတည်ပြီးចောင်းအိမ်သာအသုံးပြုခွင့်ပေးရမယ်ညွှန်ကြားချက်တခုသမရဥပမာအစိုးရကထုတ်ပြန်မှုရှိပါတယ်။ဒီသတင်းတွေအပေါ်ဝင်တခြားနိုင်ငံတကာထိတန်းသတင်းတွေကိုလည်းကြားပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။တရုတ်မြန်မာနယ်စပ်ကဒုက္ခသည်တွေရဲ့အခက်အခဲခြေအနေနဲ့ပတ်သက်ပြီးနားဆင်ရမှာကတော့
သမ္မတော်ကနေလုံခြုံရေးအရာပြန်မပို့နိုင်တဲ့ရွာတွေကပါစင်ဂျာအုပ်စုကဟိုဆက်ကိုးရွာ
လောက်ကင်ဒေတာကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးကျော်နေပြောသွားတာပါအပြည့်စုံကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်ဒီအကြောင်းနဲ့အတူငင်းငင်းရေးလုပ်ငန်းဖော်ဆောင်ရေးနဲ့ပတ်သက်ပြီးစစ်တပ်ရဲ့သဘောထားထိုင်းမြန်မာနယ်စပ်ကဒုက္ခသည်တွေပြန်ပို့မယ့်အရေးနဲ့ချင်းတန်းရင်သတင်းမီဒီယာတွေရဲ့အိန္ဒိယနိုင်ငံမီဒီယာလှစ်လာရေးအကြောင်းတွေကိုနားဆင်ရဖို့ရှိပါတယ်အခုတော့နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့နန်းလောင်တို့ကပြောပြပေးပါမယ်ရှင်
Hezbollah Islam Sudu Jo Phoe ye Tidenta Mu Mustafa Badreddin ha Syria ma atak khan lan ya bi lo Hezbollah phwe ka pyo ba de. Atak 55 nei ywe Badreddin ha Israeli chong tak khan mu tuku ma te song twa da lo Lebanon chi sa Hezbollah phwe ka Beirut yautan tadin thana tuku ka ni di kine thu pyan chan ma pyo tha da ba. Le chong tak khan mu ne patat lo Israeli bak ka chat chin atipyu che thwat ma la de ba u. Badreddin ha 2008 khu ni ka de ka Hezbollah phwe ye tamu phit la da ba. Lebanon mu ji jo ha Rafik Hariri ne တခြားလူ21ယောက်ကို2005ခုနှစ်ကလုံခြံတပ်ဖြတ်ဖို့ဂျန်စီမှုနဲ့သူအပါဝင်လူ၄ယောက်ကိုမျက်ကွယ်မှာဆွဆွဲထားပါတယ်။အဲဒီအမှုကိုနယ်သာလန်နိုင်ငံတဟိတ်ပြည်မှာ2014ခုနှစ်ကစတင်စစ်ဆေးပြီးတော့အခုချိန်ထိစစ်ဆေးနေဆဲပါ။အဲဒီလုံခြံတပ်ဖြတ်မှုမှာသူတို့မပါဘူးလို့ Hezbollah အဖွဲ့ကညင်းထားပါတယ်။1983ခုနှစ်ကဘုံးခွဲတိုက်ခိုက်မှုတွေမှာသူပါဝင်ခဲ့တဲ့ခန်းကဏ္ဍအတွက်လည်း Badreddin ကိုကူဝိတ်မှာတည်တံ့ချထားတာပါ။စဒမ်ဟူစိန်လက်ထက်1990ပြည့်နှစ်ကကူဝိတ်ကိုအီရတ်ကကျူးကျော်တိုက်ခိုက်ပြီးတဲ့နောက်ကူဝိတ်အချင်းထောင်ကနေ Badreddin ထွက်ပြေးလွတ်မြောက်သွားပါတယ်။
တူရကီနိုင်ငံအရှေ့တောင်ပိုင်းကတ်လူမျိုးတွေအထူးကနေထိုင်တဲ့ဒေသမှာဒီကနေ့အပြန်အလှန်တိုက်ခိုက်မှုတွေကြောင့်တူရကီစစ်သား၈ယောက်နဲ့တရားမဝင်အသင်းကြီးညာခံထားတဲ့ကတ်အလုသမားပါတီ PKK အဖွဲ့ဝင်၆ယောက်သေဆုံးတဲ့အကြောင်းတူရကီစစ်သားရဲ့ကြီးညာချက်မှဖော်ပြထားပါတယ်။ဟာကာရီခရိုင်မှာဒီကနေ့သဘုံအဖွဲ့တွေနဲ့ဖြစ်ပွားတဲ့တိုက်ပွဲအတွင်းစစ်သား၆ယောက်ကြာဆုံးပြီးတော့၈ယောက်ဒဏ်ရာရခဲ့ပါတယ်။နောက်ထပ်စစ်သား၂ယောက်ကတော့တိုက်ပွဲဖြစ်ရာနေရာကိုစစ်ရဟယင်စီလို့ရာမှာဆက်ချို့ယူမှုကြောင့်ရဟယင်ပြတ်ကျပြီးတော့သေဆုံးခဲ့ပါတယ်။ဒီအတောအတွင်းဂျာရာပလင်းနဲ့နောင်ပိုင်းတို့ကဘုံးလုံသူတွေလို့ယူဆရသူ၄ယောက်ဒီယာဘာကီယာခမျိုးအနီးမှာသေဆုံးခဲ့တယ်လို့တူရကီပြည်ထရေးဌာနအရာရှိတွေကပြောပါတယ်။ PKK လက်နက်ကင်တွေဟာဖောက်ခွဲရေးပစ္စည်းတွေကို truck ကားစီပေါ်တင်းတဲ့ချိန်မှာပောက်ကွဲမှုဖြစ်ခဲ့တာလို့အလုံးကြုံရေးအရာရှိတွေကပြောပါရယ်ညနေချိန်မှာဖြစ်ခဲ့တဲ့ဒီပောက်ကွဲမှုတိုင်ခင်နိုင်ပိုင်းတုန်းကလည်းအစ္စတန်ဘူမြို့စင်ချေဖုံအရက်ကစစ်တပ်တခုအနီးမှာကားဘုံးထောင်ပောက်ကွဲမှုဖြစ်လို့လူ9ယောက်ထက်မနည်းဒဏ်ရာရခဲ့ပါသေးတယ်ဒီကားဘုံးထောင်ပောက်ကွဲမှုနဲ့ပတ်သက်လို့တော့ဘယ်သူမှသူတို့လက်ချက်လို့ပြောဆိုတာမရှိသေးပါဘူးတူရကီအစိုးရနဲ့မဟာမိတ်တွေကအကြမ်းဖက်အဖွဲ့အဖြစ်သတ်မှတ်ထားတဲ့ PKK အဖွဲ့ဟာပို့ပြီးတော့တီချလွတ်လာတဲ့ကိုပိုင်အုပ်ချုပ်ခွင့်ရကတ်နယ်မြေထူထောင်နိုင်မှုအတွက်စဲစုနှစ်တွေနဲ့ချီတိုက်ပွဲဝင်နေတာဖြစ်ပါတယ်
အီရန်နိုင်ငံဘဂရမ်မြို့တော်မြောက်ဖက်ကမြို့နယ်တစ်ခုမှာလူကြိုက်များတဲ့ကော်ဖီဆိုင်တစ်ဆိုင်မှာတနသမားတွေဝင်ပစ်တာကြောင့်လူ12ယောက်ထဲမှနေသေဆုံးပြီး15ယောက်ဒဏ်ရာရသွားတယ်လို့အီရတ်တာဝန်ရှိသူတွေကဒီကနေ့ပြောပါတယ်။ရှီယာမွတ်စလင်တွေအများအပြားနေထိုင်တဲ့ဘာလတ်မြို့နယ်ကကော်ဖီဆိုင်ကလူအုပ်ကိုဂျာတာဘရီနီညတကောင်ကျော်လေးမှတနသမား3ယောက်ကဝင်ပစ်တာလို့တာဝန်ရှိသူတွေကပြောပါတယ်။အခင်ဖြစ်တဲ့နေရာကိုရဲတွေရောက်သွားချိန်မှာတိုက်ခိုက်သူ2ယောက်ကသူတို့ကိုယ်သူတို့အသေးခံဖောက်ခွဲလိုက်ကြပါတယ်။ဘဂရမ်မြို့တော်ကနေ80ကီလိုမီတာအကွာလောက်မှာရှိတဲ့ဘာလတ်မြို့ကိုတော့လုံခြုံရေးအထူးတင့်ကျပ်ထားပါတယ်။တနသမားတွေဟာသူတို့တိုက်ခိုက်မဲ့နေရာကိုရောက်ဖို့ရဲစစ်စီရေးဂိတ်3ခုကိုဖြတ်ဝင်သွားတာဖြစ်ရမယ်လို့ရဲတပ်ဖွဲ့သတင်းရင်းမြစ်တွေက Rider သတင်းဌာနကိုပြောပါတယ်။ဘဲဂရန်မြို့တော်မှာလူ80တဲ့မှနဲ့တည်ဆုံရတဲ့ဘုံးပေါက်ခွဲတိုက်ခိုက်တာတွေနှစ်ရက်ဆက်တိုက်ဖြစ်ပြီးတဲ့နောက်ဒီကနေ့ Coffee Sign တိုက်ခိုက်မှုဖြစ်တာပါ။ဘုံးပေါက်ခွဲတိုက်ခိုက်မှုတွေကတော့သူတို့လက်ချက်ဖြစ်တယ်လို့ IS အစွန်ရောက်အဖွဲ့ကပြောထားပါတယ်
။အီတလီနိုင်ငံဆီဆီလီကျွန်းကမ်းလွန်မှာရွှေပြောင်းဒုက္ခတဲ့အယောက်100ကျော်ကိုလွန်ခဲ့တဲ့နှစ်ရက်အတွင်းကယ်တင်လိုက်တာဟာစစ်တမ်းတင်နေတဲ့သူတို့ရဲ့နိုင်ငံတွေကနေထွက်ပြေးပြီးဥရောပကိုဝင်ဖို့အသေးအံစူးစမ်းကြသူတို့ရဲ့မဟာဗျူဟာအစ်တတစ်ခုနဲ့ဆိုင်းတဲ့အမတ်တင်ခဲ့တာဖြစ်လာပါတယ်။မြစ်ထဲပင်လယ်ကနေကယ်တင်လာတဲ့ရွှေပြောင်းဒုက္ခတဲ့340ကိုတည်ဆောင်သွားတဲ့အီတလီကမ်းခြေဆောင်တင်ဘောအော့ဂတ်စတာဟာဆီဆီလီစိတ်ကမ်းကိုဒီကနေ့ရောက်သွားပါတယ်။အဲ့ဒီရွှေပြောင်းဒုက္ခတဲ့အများစုဟာဆီးရီးယားနဲ့အီရတ်နိုင်ငံကလူတွေပါ။သူတို့တွေဟာဆီဆီလီအနောက်ဘက် ကန်လွန်မှာခေါ်ပေါင်းသွားနေတဲ့တင်မော20ဟက်ကဒဇင်ပေါ်မှာပါတဲ့သူတွေပါရွှေပြောင်းဒုက္ခတဲ့935ယောက်ကိုတော့တခြားတင်မော်ဘော်ကနေကယ်တင်လိုက်တာလို့ကန်ချေဆောင်တပ်ကပြောပါရယ်အခုစီးရီးယားဒုက္ခတွေဟာဒီနှစ်မှာအီတလီနိုင်ငံကိုရောက်သွားတဲ့စီးရီးယားဒုက္ခတွေတဲ့အရေအတွက်အများဆုံးအုပ်စုဖြစ်တယ်လို့ဒုက္ခတဲ့ရဲရနိုင်ငံတကာအဖွဲ့တွေကပြောပါရယ်တဟာတူရကီကိုဖျက်ပြီးဥရောပတိုက်ကိုဝင်ဖို့မလုံနိုင်ကြတော့တဲ့ဒုက္ခတွေကြားမှာနှီးပြဟာပြောင်းလာတာကိုပြနေတယ်လို့လည်းဆိုပါရယ်ရှင်
View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့ line meter 24 kHz 12395 line meter 25 kHz 11965 line meter 32 kHz 9329 line meter 51 kHz 5885စနီတနူးနေမှာ line meter 190 kHz 1505လို့နေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီဝေကနေတောက်ကြညာပဲတရင်တွေကိုတရားဆက်လက်ထုတ်လွှင့်နေပါတယ်။အမေရိကန်ပြည်တော်စုမှလင်ပြောင်းထားသူတွေအနေနဲ့သူတို့ရွေးချယ်ထားတဲ့ဂျာမန်သမတ်ချက်ပေါ်မူတည်ပြီးဂျာမန်တန့်စင်ကန်တွေကိုအသုံးပြုခွင့်ရှိရမယ်ဆိုတာကိုသမရဥပမာဆွေရကဒီကနေ့မျိုးနယ်အသီးသီးကအစိုးရစာတင်ကြောင်းအားလုံးကိုညွှန်ကြားဖို့ရှိပါတယ်။တရားရေးဌာနနဲ့ပညာရေးဌာနအကြီးအကဲတွေလက်မှတ်ရေးထိုးထားတဲ့ညွှန်ကြားချက်မှာဘယ်ကျောင်းသူကျောင်းသားကိုမှခွဲခြားဆက်ဆံလို့မရအောင်ကျောင်းတာဝန်ရှိသူတွေကိုညွှန်ကြားသွားမှာပါ။သူတို့ရွေးချယ်တဲ့လေရင်ကကြောင့်လင်ပြောင်းထားတဲ့ကျောင်းသူကျောင်းသားတွေခွဲခြားဆက်ဆံခံရတာအပါအဝင်စာတင်ကြောင်းတွေမှာဘယ်လိုခွဲခြားဆက်ဆံမှုမျိုးမှမရှိရဘူးလို့ရှေ့နေကျုပ်လော်ရဒါလင့်ချ်ကဂျာတာပရီနေနှောင်းပိုင်းထုတ်ပြန်ချက်ထဲမှာပြောထားပါတယ်။စာတင်ကြောင်းတွေကိုဒီကနေ့ညွှန်ကြားချက်ပို့တဲ့အခါအဲ့ဒီထုတ်ပြန်ချက်ကိုလည်းပူးတွဲပေးပို့မှာပါ။စာတင်ကြောင်းတွေမှာတရားမျှတမှုမရှိတဲ့မူဝါဒတွေကိုဖော်ထုတ်ပြီးဂိုင်းတွဲဖြေရှင်းသွားဖို့နဲ့လိန်ပြောင်းထားသူတွေပေါ်တခြားကျောင်းသူကျောင်းသားတွေကအနှောက်အယှက်မပေးနိုင်အောင်အကောက်အွယ်ပေးဖို့လိုအပ်တဲ့ညွှန်ကြားချက်တွေကိုကျောင်းအုပ်ချုပ်ရေးမှုတွေဆရာဆရာမတွေနဲ့ကျောင်းသားမိဘတွေကိုညွှန်ကြားသွားမယ်လို့ရှေ့နေကျုပ်လင့်ချ်ကပြောပါတယ်။ဒီညွှန်ကြားချက်ကိုမလိုက်နာတဲ့စာတင်ကြောင်းတွေကိုတရားဆွဲဆိုတော့ဖက်ဒရယ်အစိုးရရဲ့အကူအညီဖျက်တောက်တာတွေလုပ်နိုင်ပေမဲ့ညွှန်ကြားချက်ထဲမှာတော့ဥပဒေတစ်ဖွဲ့မဖြစ်မနေလိုက်နာရမယ့်ကိစ္စတရားအဖြစ်ဖော်ပြမထားပါဘူး
။ရထူးကလည်းဗျာရီဖက်ရှားခံရတဲ့ဘရာဇီးလ်သမ္မတဒီလ်မာရူဆက်ပြေနေရာမှာကြားဖြတ်သမ္မတအဖြစ်ဒုသမ္မတဟောင်းမီရှယ်တမ်မီယာကဒီကနေ့တာဝန်တွေကိုစတင်ယူပါရယ်။ရူဆက်ကိုထောက်ခံလို့ရတဲ့ခြေကတော့လက်မရေပေါ်မှာဆက်လက်ဆန္ဒပြနေကြသလိုဒေသရင်းကောင်းဆောင်တွေကလည်းရူဆက်ကိုရထူးကလည်းဖက်ရှားခဲ့ကြတာဟာအာဏာသိမ်းမှုဖြစ်တယ်ဆိုပြီးတော့ဝေဖန်ရှုံချနေကြပါရယ်။အဂရီလိုက်စားမှုဆွဆွဲချက်နဲ့ရူဆက်ကိုရထူးကလည်းယာယီဖက်ရှားဖို့အထက်လွှတ်တော်အမတ်တွေကမဲခွဲဆုံးဖြတ်ခဲ့ကြပြီးနိုင်ပိုင်းအကြမ်းမှာခရီမာဟာစီမိုအာယေနားလေတက်ကြွသူတွေပါဝင်တဲ့ဝန်ကြီးအဖွဲ့နဲ့ဂျာရာဘရီနေကတွေ့ဆုံပါတယ်။ရူဆက်ဖာတဲ့ချင်းကဒီမယာရဲ့မဟာမိတ်ဖြစ်ခဲ့ပြီးအခုတော့နိုင်ငံရေးပြိုင်ပွဲတွေဖြစ်လာတာပါ။ဒီမယာဦးဆောင်မဲ့အစိုးရအတွက်တော့အကြီးအကျယ်ကြာစင်နေတဲ့စီးပွားရေးနဲ့ပင်စင်လစာစနစ်ပြုပြင်ပြောင်းလဲဖို့လိုအပ်နေတဲ့နိုင်ငံမှာကြီးမားတဲ့စိန်ခေါ်မှုကြီးရှိနေပါတယ်။ဘရာဇီးလ်သမ္မတတယောက်အနေနဲ့ပထမဆုံးအကြိမ်ထုတ်ပြန်တဲ့သူ့ရဲ့ကြေညာချက်မှာတော့မစ္စတာတမ်မီယာကပုဂ္ဂလိကကဏ္ဍအတွက်စီးပွားရေးဝန်ကျင်ကောင်းတစ်ခုဖြစ်လာဖို့နဲ့အစိုးရအတုံးစိတ်ဘတ်ဂျက်ငွေထိန်းချုပ်ဆောင်ရွက်ရတာတွေမှာပုံမကောင်းမွန်လာဖို့အထူးလိုအပ်တဲ့အကြောင်းပြောဆိုလိုက်ပါတယ်။
ဒီကရဇန်ရိုင်လာကအီရန်ရေပိုင်းနယ်ထက်ကိုအမှတ်မတင်ဝင်ရောက်ခဲ့မိတာကြောင့်အီရန်ကထိန်းသိမ်းခဲ့တဲ့အမေရိကန်ရေတပ်သား10ယောက်ရဲ့ဖြစ်ရပ်ကိုတာဝန်ရှိသူတွေစုံစမ်းစစ်ဆေးနေတာနဲ့မျှရေတပ်ဒုတိယဗိုလ်မှူးကြီးတဦးကိုယာရုကထုတ်ပြလိုက်ပြီးနောက်ထပ်အရေးယူမှုတွေလည်းထပ်လုပ်လာဖို့ရှိပါတယ်။ဒုတိယဗိုလ်မှူးကြီးအဲရီရက်စ်ကဥဆောင်နိုင်စွမ်းပေါ်ယုံကြည်မှုမရှိတော့တာကြောင့်ယာရုကထုတ်ပယ်လိုက်ပြီးလို့ရေတပ်ထုတ်ပြန်ချက်တခုမှပြောထားပါတယ်။ဒုတိယဗိုလ်မှူးကြီးရက်စ်ကထိရောက်တဲ့ခေါင်းဆောင်မှုမပေးနိုင်တာကြောင့်ကြီးကြပ်မှုအားနေတာကိုဖာတာအာရကျင်းနှံမှုယောနေတာတပ်ဖွဲ့တွေမှာမြင့်မားတဲ့ဆိုင်နှုန်းကိုဆန်နှုန်းကိုထိမထားနိုင်တာတွေဖြစ်ခဲ့တယ်လို့အမိမဖော်တဲ့တာဝန်ရှိသူတူကပြောပါတယ်။ပါရှင်းပင်လယ်ကွေကဖာစီကျွန်းနားမှာဖြစ်ခဲ့တဲ့ဖြစ်ရပ်ကိုကနဦးစုံစမ်းစစ်ဆေးမှုအပေါ်လေ့လာသုံးသပ်ပြီးတဲ့နောက်ရက်စ်ကိုရေတပ်ဗိုလ်မှူးကြီးဂယ်ရီလီကစာတပ်ပရီနေမှာယာရုကနေထုတ်ပယ်လိုက်တာပါ။တခြားရေတပ်သားများပြားကိုလည်းသက်ဆိုင်ရာစီမင်းစည်းကမ်းတွေအရာအရေးယူထားပြီးဖြစ်ပြီးဒီလနောက်ပိုင်းမှာစုံစမ်းစစ်ဆေးမှုအဆုံးသတ်တဲ့အခါတခြားလူတွေကိုလည်းအရေးယူမယ်လို့ခန့်မှန်းထားပါတယ်။
စီကာဗိုင်းရပ်စ်ပေါ်နေနေရဲ့အတွက်အရေးပေါ်ရန်ငွေငွေဒေါ်လာတန်ပေါင်း1100ချတာပေးဖို့ကိစ္စအမေရိကန်အထက်လွှတ်တော်မှမဲခွဲဆုံးဖြတ်ကြဖို့ရှိပါတယ်။ဒါပေမဲ့လည်းအခုရန်ငွေဟာသမ္မတအိုဘားမားအစိုးရကပန်ကြားထားတဲ့ဒေါ်လာတန်ပေါင်း1900ထက်နည်းပါတယ်။စီကာဗိုင်းရပ်စ်နေနေရဲ့အရေးပေါ်ရန်ငွေချပေးဖို့ February လကတည်းကအစိုးရကပန်ကြားထားတာပါ။ဒါပေမဲ့လည်း Republican Party ကထိန်းချုပ်ထားတဲ့ Congress လွှတ်တော်ကအရေးယူလှုပ်ဆောင်ဖို့နှေးနေတာပါ။ဒါကြောင့်လည်း Ebola ရောဂါတိုက်ဖျက်ရေးအတွက်ရထားတဲ့ရန်ငွေထက်ကမတုံဖြစ်ပဲကျန်နေတဲ့ဒေါ်လာတန်900ကျော်ကိုစီကာဗိုင်းရပ်စ်တပ်ဖြည့်ရေးအတွက်သုံးဆွဲဖို့ပြီးခဲ့တဲ့လကားမှာအစိုးရကသတ်မှတ်လိုက်ရပါတယ်။အခုရမုံငွေကိစ္စကိုတော့လာမယ့်အင်္ဂါနေ့ကျရင်အထက်လွှတ်တော်မှာမဲခွဲဆုံးဖြတ်မှာပါ။ ဒီကိစ္စနဲ့ပတ်သက်ပြီးဘလို့တိုးတက်မှုမျိုးကိုမဆိုကြိုဆိုရဲလို့သမရအင်ဖြိုရောကပြောပါရဲ။နောက်နေနေတာတွေကြီးမားတဲ့အန္တရာယ်နဲ့ရင်ဆိုင်နေရတာတွေကိုကြည့်မယ်ဆိုရင်အခုအချိန်လေးမှာကွန်ဂရက်စ်လွှတ်တော်မှာဘလို့ရှေ့ဆက်လှုပ်ဆောင်မှုမျိုးကိုမဆိုကြိုဆိုပါရဲလို့သမရအင်ဖြိုရောပြောခွင့်ရဂျော့ချ်အာနက်စ်ကကြာရာပရင်းနဲ့သတင်းစာရှင်းလင်းပွဲအတွင်းပြောသားပါရဲ။ဒါပေမဲ့လည်းအခုရမုံငွေပမာဏကိုအောက်လွှတ်တော် Republican အမတ်တွေကနောက်ထပ်လျှော့ချပွဲရှိတာကြောင့်တဟာမလုံလောက်ဘူးဆိုပြီးအထက်လွှတ်တော် Democrat ကောင်ဆောင် Harry Reid ကပြောပါရဲ။
ကဘာပပြန်တန်းနေတဲ့နေဆွမ်းရင်သုံးလေရင် Solar Impulse 2ဟာကြာသပတေးနေ့ညကအမေရိကန်ပြည်ထောင်စု Oklahoma ပြည်နယ်မှာရောက်သွားပါပြီ။ဆက်တခုမြောက်ခီးစဉ်ဖြစ် Arizona ပြည်နယ်ကနေကြာသပတေးနေ့အစောပိုင်းမှာထွက်သွားပြီးတဲ့နောက်ညဘက်မှာတော့ Oklahoma ပြည်နယ်ကိုချော့ချော့မော်မော်ပဲရောက်သွားတာပါ။လေရင်အမြန်နှုန်းကတနအီကို45ကီလိုမီတာလောက်ရှိပါတယ်။နေရောင်ခြည်တက်အားအကောင်းဆုံးရတဲ့နေဘက်တွေမှာဆိုရင်တော့လေရင်အမြန်နှုန်းကိုနှစ်ဆတိုးပြီးပြန်တန်းနိုင်ပါတယ်။ဒီတဲ့ဘက်အစောပိုင်းကတော့ Oklahoma ပြည်နယ်မှာလူအသေးပြောက်ဖြစ်တဲ့အထိလေဆင်နှမောင်းတက်ခတ်ပြီးမိုးပြင်းထန်ရွာပြီးတော့ရာသီဥတုဆိုးရွားခဲ့ပါသေးတယ်။လေဆင်နှမောင်းတန်ကြောင့်လူနှုတ်ဦးသေဆုံးပြီးပြည်နယ်တစ်စီတစ်ပိုင်းဆူဆူရွာရွာပျက်စီးသွားပြီးတဲ့နောက်ပြည်နယ်အုပ်ချုပ်ရေးမှူး Mary Furling က KI-15 ခုမှာအရေးပေါ်အခြေအနေကြေညာထားပါတယ်။ Solar Impulse 2ဟာဆိုးရွားတဲ့ရာသီဥတုကိုအန်တူပြီးမနေ့ကရောက်သွားတာဖြစ်ပေမဲ့ရာသီဥတုကောင်းတဲ့အထိရက်အနည်းငယ်ကြာနားရမယ့်ပုံတော့ရှိပါတယ်။ Oklahoma ပြည်နယ်ကနေပြန်ထွက်ပြီးရင်တော့အမေရိကန်ပြည်ထောင်စုအတွင်းနောက်ထပ်တနေရာထက်မနည်းမှာတစ်ထောက်နားပြီးတဲ့နောက်အတလာဒီသမုဒ္ဒရာကိုဖြတ်ပြီးဥရောပဒါမှမဟုတ်အာဖရိကမြောက်ပိုင်းဒေသကိုပြန်တမ်းမှာဖြစ်ပါတယ်ခင်ဗျာ
။နောက်ဆုံးရသတင်းတွေကိုကိုကျွကျော်သိတဲ့အနန်းလောင်တို့ကပြောပြပေးခဲ့တာပါရှင်။အခုတော့သတင်းဆောင်မတွေရဲ့အလက်ပါငြိမ်းချမ်းရေးလုပ်ငန်းဖော်ဆောင်ရေးနဲ့ပတ်သက်ပြီးစစ်တပ်ရဲ့သဘောထားဘယ်လိုရှိသလဲဆိုတာကိုအရင်ဆုံးတင်ပြပေးချင်ပါတယ်။မြန်မာတမတော်အနေနဲ့တမရဦးထင်ကျော်ဦးဆောင်တဲ့အယတအစိုးရအောက်မှာငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့တမတော်ကာကွယ်ရေးဦးစည်းချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှန်ကပြောပါရတယ်။ငားနဲ့အတွင်းပြည်တွင်းငြိမ်းချမ်းရေးရအောင်ဆောင်ရွက်သွားဖို့ကိုလေဒေါ်အောင်ဆန်းစုကြည်နဲ့ညှိနှိုင်းထားပြီးသားဖြစ်တယ်လို့ပြောပါရတယ်။နေပြည်တော်ကကာကွယ်ရေးဦးစည်းချုပ်ရုံးမှာဒီကနေ့ကျင်းပတဲ့သတင်းစာရှင်းလင်းပွဲကိုတက်ရောက်ခဲ့တဲ့မြန်မာနိုင်ငံသတင်းမီဒီယာကောင်စီအတွင်းရေးမှူးဦးတီဟာစောကိုကိုရန်နိုင်ကဆက်သွယ်မြင်းမြန်းထားပါရရှင်
။တိုင်းသားကိစ္စနဲ့ငင်းကြိုင်းကိစ္စကိုမေးကြတာများပါတယ
်။ဟုတ်ကဲ့။
အဲ့တော့ဒီအဲ့ဒီကိစ္စမှာတော့သူတို့ကအခုသွားနေတဲ့ဒီပုံစံနဲ့တော့လောဆောင်ပြုလို့လုပ်တဲ့ပုံစံမျိုးနဲ့သူတို့အဲဒီပြည့်ပို့ပြီးတော့ကောင်းအောင်လုပ်မယ်။အဲဟိုဖြစ်နိုင်တော့ဒီငန်းနဲ့ဂျင်မာကိုငင်းကြိုင်းရအောင်လုပ်မယ်။အဲ့ဒီသဘောမျိုးကိုပြောပါပါတယ်
။ငင်းကြိုင်းရဲ့ကိစ္စရဲ့ဒီတိုင်းရင်းသားကိစ္စရဲ့ကိုအဓိကထားပြီးတော့ပြောသွားရပါတော့။အဲ့တော့
ဟုတ်ကဲ့တခြားတော့ group personal media လည်းရှိတယ်တခြား issue လည်းရှိပါတယ်ဥပမာ child soldier issue မေးတာမျိုးလို့ဥပိုင်ကြောင့်မေးတာမျိုးအဲ့လိုမေးခွန်းတွေကတော့စုံပါပဲ
အဲ့တော့ဒီငင်းချမ်းရေးကို9နှစ်အတွင်းမှာရအောင်လုပ်မယ်ဆိုပြီးတော့ကာကွယ်ဦးစည်းချုပ်ကပြောသွားတယ
်ဟိုအဲ့ဒါတော့ဆောင်းစည်းနဲ့ပူးပေါင်းပြီးတော့အဲ့လိုဖြစ်နိုင်ရင်9နှစ်အတွင်းမှာရအောင်လုပ်မယ်ပေါ့နော်အဲ့လိုပြောတာဟုတ်ကဲ့
ဒီသတင်းစာရှင်းလင်းပွဲလှုပ်တာနဲ့ပတ်သက်ပြီးတော့ရောဘာဘလို့ကြောင့်ဒီအချိန်ကြာမှသတင်းစာရှင်းလင်းပွဲလုတ်တယ်လို့မြင်မိလေအဲ
ကျွန်တော်တို့မြင်တာကတော့သူကကျွန်တော်တို့ဒီသတင်းမီဒီယာကောင်စီရောဆန်စင်းကောင်စီနဲ့ကောအဲတုံးလေးကျင်တီတီပြီးတော့ဒီအနေနဲ့ဆက်ဆံတဲ့ခါမှာပို့ပြီးတော့ကောင်းလာအောင်ဆိုပြီးတော့အဲတခြားမီဒီယာတွေလည်းတုံးလေးကပြောတီတီကြရှိတယ်အဲ့လိုလုံးမဲ့တူတူသူကဒီသတင်းမီဒီယာ20လောက်ပေါ့နော်ဒီ broadcast ပင်ဆောက်ရှင်အဲ့ဒါကိုတစုရဲခေါ်ပြီးတော့ဥစားဟိုတွေ့တာပြောတာပါပြီးတော့ရင်းနှီးဖြစ်အောင်ဆိုပြီးတော့လည်းအဲ့လည်းဝိုင်းဝိုင်းပါကြီးသူတောက်ကြရဲသူတပ်မတော်ရရှိနေတဲ့ဒီကြသမားတွေပေါ့
ဟုတ်ကဲ့
ကြည့်ရတော့ဟိုပို့ပြီးရော business relation ကောင်းအောင်ကြိုးစားရှိတာပြောလို့ရအောင်မိစ္ဆာရှိတာပြောလို့ရအောင်ဆိုတော့ဖွင့်ပေးတဲ့သဘောမျိုးပါအကြောင်းအရာတစ်ခုကြိုးစားရှိတယ်ဖြစ်လို့လည်းပေါ့လေးရဲ့အကြောင်းအရာလည်းအမျိုးဆုံးပါပဲဥပမာအဘိုးချုပ်ကြီးကအခုဒီ60ပြည့်ရင်ဟိုတပိစင်ကောင်းမလာတော့ဘာသာအဲ့လိုမျိုးနဲ့ personal မျိုးနဲ့ပါတယ်နောက်ကဟိုလူကြီးတာသုံးမှုပေါ့အဲ PDA ရေဟိုဥစားနေတဲ့အတမလို့ပေါ့နော်အဲ့ဒီလူတွေကအဲဘယုံမူကြီးအောင်မှာပဲရှိတာတမရကြီးဦးလေးကအောင်မှာရှိသလားဆိုတော့အဲ့ဒါလိုမျိုးနေတော့သူကပြောတာအကုန်လုံးကတမရကြီးရဲ့အောင်မှာရှိပါတယ
်ဒီ60ပြည့်ရင်ပင်စင်ယူမာလားဆိုတဲ့အပေါ်မှာရောသူကဘာပြောလဲ
အဲသူကလောစင်မှာတော့သူတို့ exchange လုပ်ပြီးတော့ကြားမလို့အတွက်ဆက်လုပ်မယ်လို့ပြောတယ်ဒါပေမဲ့သူတို့အထက်မှာအသက်ကကြတဲ့ဥစားကတ်တ်ချက်တွေပါလို့လုပ်ဖို့လဲစီစဉ်နေလို့ပြောတယ်အသက်ကကြတဲ့ဆိုတာသူက maximum block ရဲ့နေရမယ်ဆိုတာမျိုးနော်အဲစီမီကလည်းရင်းနေလို့ပြောတယ်ဒါပေမဲ့ beyond 60G ရောဆက်လုပ်မယ်ဆိုတဲ့သဘောပြောပါတယ
်ခုနကသူပြောတဲ့အထက်မှာဒေါန်ဆန်းစုကြည်နဲ့တို့နဲ့ပူးပေါင်းပြီးတော့ဒီငိမ့်ချမ်းရေးကိစ္စကိုလှုပ်ဆောင်သွားမယ်ဆိုပြီးတော့ပြောပါတယ်ဆိုတော့တမတော်ကာကွယ်ရေးဦးစည်းချုပ်ကဒေါန်ဆန်းစုကြည်နဲ့ပတ်သက်ပြီးတော့ရောတမတော်ကာကွယ်ရေးဦးစည်းချုပ်ရဲ့သဘောထားကဘလို့ရှိပါလဲဘလို့တွေ့မိပါလဲ
သူကတော့ဟိုစာဆက်ဆံရေးကောင်းပါတယ် ညီနိုင်မှုတွေလည်းရှိပါတယ်လို့ပြောတယ်။အဲသူငယ်တော်စုနဲ့ဆက်ဆံရတဲ့ကောင်းပါလေ။အဲပူပေါင်းဆောင်ဆောင်မှုတွေရှိတယ်လို့ပြောတယ
်။နောက်တစ်ခုကဒီဖွဲ့စည်းပုံကိစ္စကိုရောပြောသေးလားသူနိုင်ငံရေးတည်ငြိမ်ရင်ဖွဲ့စည်းပုံပြင်မယ်ဆိုပြီးတော့ပြောတာတွေလည်းတွေ့နေရတယ်။အဲ့တော့အဲ့ဒီအားလေးကိုလည်းနည်းနည်းရှင်းပြပါလား။သူဘာပြောသွားသေးလဲ
။ဟုတ်တယ်ဟိုတော့ constitution ကိုအဲသူတို့ကိုယ်တိုင်လည်းပြင်နေတာပြရမှာဆိုတော့လောလောဆယ်ပြောတယ်။ဒါပေမဲ့အများစုသိကျင်တာကဒီအာသူတို့မှာရှိရဲ့ဥစားသူတတ်မလို့ကိုယ်စလဲတော်ဆက်ပါနော်အဲအဲ့ဒါဘလို့ဆုံးမလဲဆုံးတော့မေးရစီရှိတယ်အဲသူကတော့တိုင်းပြည်မှာအဲ့လိုမျိုးအဓိကအဲဒီလက်နက်ကိုင်း conflict တွေပေါ့နော် armed conflict တွေအဲသူညီနိုင်ကိစ္စတွေအဲ့ဒါတွေပြီးရဲ့ဆိုလို့ရှိရင်အဲသူတို့ကစတိတိတိတားတွေမျိုးစေ့ချင်တာမြင်လာပါမှာလို့ပြောတယ်
ငြိမ်းချမ်းရေးလုပ်ငန်းဖော်ဆောင်ရေးနဲ့ပတ်သက်ပြီးစစ်တပ်ရဲ့သဘောထားသတင်းစာရှင်းလင်းပွဲကိုတက်ရောက်ခဲ့တဲ့မြန်မာနိုင်ငံသတင်းမီဒီယာကောင်စီတွင်ရင်မှုဦးတီဟာစောကိုကိုရင်နိုင်ဆက်သွယ်မြင်းမြန်ခဲ့တာပါဖုန်းလိုင်းသိပ်ပြီးမကြည်လင်တဲ့အတွက်လည်းတောင်းပန်ပါရရှင်အခုတော့တရုတ်မြန်မာနယ်စပ်ကဒုက္ခသည်တွေရဲ့အခြေအနေကိုကြည့်ကြရအောင်ပါတရုတ်မြန်မာနယ်စပ်ဒေသနယ်ကြားမှတ်တိုင်မှ130ကနေ119ကြားမှာတင်းရှောင်ခိုးလုံနေတဲ့ထောင်နဲ့ချီတဲ့ကိုကန်ဒုက္ခသည်တွေကိုတရုတ်အာဏာပိုင်တွေကမောင်းနှင်ထုတ်နေပြီးဒုက္ခသည်တွေဟာလုံခြုံရေးအမတ်ခင်ချက်မရှိတာကြောင့်နေရရင်ပြင်ရေးအတွက်အခက်အခဲတွေရှိနေပါတယ်။ကိုကန်ဒေတာကလွှတ်တော်ကိုယ်စားလှယ်ကတော့လောလောဆယ်နေဆက်ဒေတာရောက်ဒုက္ခသည်1000ကျော်လောက်ကိုပြန်လည်နေရာချထားဖို့ရှိနိုင်ကြောင်းပြောပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတော်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့2015ခုနှစ်ဖေဖော်ဝါရီလကဖြစ်ပွားခဲ့တဲ့ကိုကန့်ဒေတာစစ်ပွဲကြောင့်တင်းရှောင်နေရတဲ့ဒုက္ခသည်တွေကိုဒီရက်ပိုင်းတွေအတွင်းမှာတရုတ်အာဏာပိုင်တွေဘက်ကနေဆက်ဒေတာကစခန်းတွေကိုဖျက်သိမ်းပြီးနေရက်ပြန်ခိုင်းနေတာဖြစ်ပါတယ်။ညှဉ်းထုတ်ခံရသူတွေဟာမိမိတို့နေရရင်ကြေးရွာတွေကိုပြန်လည်နေထိုင်ဖို့အတွက်လည်းအခက်အခဲရှိနေတယ်လို့နေဆက်ဒေတာကဒုက္ခသည်တဦးကပြောပါတယ်။တခြားရ
တော့ပြရတာတခြားလည်းပြန်လို့နေရမိုင်းနေအများကြီးခေါ်တော့ဒီဒုက္ခသည်တွေကိုရာဒီကောင်မျိုးကျေကျောင်းသားတွေပဲရှိနေကျေမောင်းတဲ့ဒီမှာမိုင်းနေတယ်ဒီအချိန်ကြီးရတာတော့ပြည်ရင်းတွေတခုက
အခြားလူအချက်တွေကတော့စားနပ်ရိက္ခာနဲ့နေထိုင်ဖို့အမိုးအကာနဲ့နေအိမ်တွေဖြစ်တယ်လို့ပြောပါတယ်လောက်ကင်ဒေတာကအမျိုးသားလွတ်တော်ကိုယ်စားလှယ်ဦးကျော်နေနိုင်ကတော့လုံခြုံရေးအခြေအနေအရနေဆက်ဒေတာမှာနေထိုင်နေရသူ1000ကျော်လောက်ရှိနိုင်ကြောင်းခန့်မှန်းပါတယ
်လူဦးရေဆိုရင်ကျွန်တော်တို့ခန့်မှန်းချေရကြတော့အခုကသမ္မတော်ကနေလုံချုံရေးအရပြန်မပို့နိုင်တဲ့ရွာတွေကပါစင်ကျော်အုပ်စုကဟို19ရွာ၊သာရှိထအုပ်စုက9ရွာလောက်ရှိတယ်။နောက်ရှင်းထအုပ်စုနဲ့ကျွန်တော်ဟိုအုပ်စုမှာရွာ30နီးပါးလောက်ရှိမယ်။ခမန်းချေတော့ဦးမဲအိမ်မဲဖြစ်နေတာက1000ကျော်ရှိနေတယ်လို့ကျွန်တော်မှန်းတယ
်။တရုတ်အာဏာပိုင်တွေကနေဆက်ဒေတာကကိုကန့်ဒုက္ခသည်တွေကိုပြန်ပို့နေတယ်ဆိုတာကိုကိုကန့်ဒေတာလူမှုထောက်ကူပြုအဖွဲ့ကအကြောင်းကြားလာကြောင်းနဲ့ဒုက္ခသည်တွေကိုလက်ခံဖို့အတွက်အဆင်သင့်မဖြစ်သေးတဲ့အခြေအနေကိုလည်းဥကြော်နေနိုင်ကအခုလိုဆက်ပြောပါတယ်
။ဒီဖက်မှာကျတော့လည်းလက်ခံနိုင်တဲ့အခြေအနေမရှိနိုင်သေးဘူးလေ။ကျွန်တော်တို့ဟိုရက်ပိုင်းကကျွန်တော်လာပါထံယူရတော့နေရာ3ရွာပဲကျွန်တော်လက်ခံထားသေးတာ။
လက်ရှိအခြေအနေမှာဒုက္ခသည်တွေဟာမိမိတို့နေရရင်ကြေးရွာတွေစီကိုပြန်ပို့ပေးဖို့နဲ့နေအိမ်တွေဆောက်လုပ်ပေးဖို့တောင်းဆိုထားတယ်လို့လည်းပြောပါတယ်။ဒုက္ခသည်တွေနေရပြန်နိုင်ရေးအတွက်ကိုဥကြော်နေနိုင်ကအခုလိုအကြံပြုပါတယ်
။နိုင်ငံတော်အစိုးရနဲ့ဆိုင်ပြင်ပြီးမှကျွန်တော်ရွာဆ၊နေရာဆ၊၃ရွာဆအဲ့လိုကျွန်တော်တို့ရွာတိုင်းရာရောက်ပို့ပေးမယ်ဆိုရင်တော့ကျွန်တော်ထင်တာနိုင်ငံတော်အနေနဲ့လည်းဝန်ထုတ်ဝန်ပိုးမဖြစ်ဘူး။ဒီတော့ဖူးစီရဖွဲ့နေလည်းဝန်ထုတ်ဝန်ပုံမဖြစ်ဘူးပေါ့သူရွာသူအိမ်ကိုပြန်ပို့လိုက်လို့ရှိရင်ဟိုပါပေါ့နောက်ဆက်တွဲလှုပ်ရှားလို့ရတဲ့အချိန်မျိုးပြောမယ်ဆိုကျွန်တော်တို့တစ်လနှစ်လတော့ထောက်ပံ့လိုက်လို့ရှိရင်နောက်လတွေကကျွန်တော်တို့ကသူ့နဲ့သူဟိုဖြစ်လို့အချိန်ပြီးတော့မှာပေါ့တကယ်ကျွန်တော်ရွာတွေမပို့ပေးနိုင်လို့ရှိရင်ကျွန်တော်ပြောတာကတော့အင်ချေပေါင်း1400တော့ကျွန်တော်တို့စောက်ပေးရမယ်
နေအိမ်လုံးချင်းစီအတွက်ကုန်ကြတာကတော့ကျပ်ငွေ48သိန်းရှိတယ်လို့ပြောပါတယ်။ပြီးခဲ့တဲ့နှစ်ဧပြီလအတွင်းကစစ်ဆောင်ဒုက္ခသည်6000ကျော်လောက်လောက်ကင်မျိုးကိုပြန်လည်ရောက်ရှိလာရမှာဒုက္ခသည်စခန်းဖွင့်ပြီးလက်ခံတာတွေရှိခဲ့ပါတယ်။ပြီးခဲ့တဲ့ကြာသပတေးနေ့အမျိုးသားလွှတ်တော်အစည်းအဝေးမှာတော့ဥကြော်နေနိုင်ကကိုကန့်ဒေတာပြန်လည်ထူထောင်ရေးအတွက်နိုင်ငံတော်သမ္မတရဲ့တည်ထောင်ရန်ပုံငွေနဲ့ဆောင်ရွက်ပေးနိုင်မှုရှိမရှိအခြေအနေကိုမေးမြန်းရမှာနေဆက်ရေးရဝန်ကြီးဌာနဒုတိယဝန်ကြီးဗိုလ်ချုပ်တန်းထွတ်ကကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေတာဦးစည်းအဖွဲ့ကလုံထုံးလုံနီးနဲ့အညီနိုင်ငံတော်သမ္မတထံတင်ပြဆောင်ရွက်နိုင်ကြောင်းဖြေကြားခဲ့တယ်လို့သက်ဆိုင်ရာဝန်ကြီးဌာနတွေကလည်းကန္ဓာအလိုက်ရန်ပုံငွေခွဲဝေရရှိမှုနဲ့အညီဆောင်ရွက်ပေးနေတာတွေရှိကြောင်းဖြေကြားခဲ့ပါတယ်
ကျောင်းမြမနေဇာဒုက္ခသည်တွေရဲ့အခြေအနေကိုကိုမိုးစောပြောပြပေးခဲ့တာပါရှင်။တစ်ဆက်ထက်မှာပဲထိုင်းမြန်မာနေဇာကဒုက္ခသည်တွေပြန်ပို့မဲ့အရေးကိုလည်းတင်ပြပေးပါမယ်။ထိုင်းနိုင်ငံထဲကိုထွက်ပြေးခိုလုံနေကြတဲ့မြန်မာနိုင်ငံကဒုက္ခသည်သိန်းခွဲလောက်နေရရင်ပြန်ပို့နိုင်ရေးအတွက်ထိုင်းအစိုးရကစီစဉ်ဆောင်ရွက်မဲ့အခြေအနေတွေကိုထုတ်ဖော်ပြောဆိုနေပေမဲ့ဒုက္ခသည်တွေဘက်ကတော့နေရကိုလူကုန်သိက္ခာနဲ့အညီပြန်နိုင်ဖို့မျှော်လင့်နေကြပါတယ်။အခုထိုင်းအစိုးရရဲ့အစီအစဉ်ဟာမြန်မာနိုင်ငံဘက်ကအစိုးရတက်လက်ထက်မှာဒုက္ခသည်တွေကိုပြန်လည်ခံနိုင်မဲ့အခြေအနေတိုးတက်လာတယ်လို့မျှော်လင့်ရကြောင်းပြည်ရင်ဒုက္ခသည်ကော်မတီကပြောပါတယ်။အပြည့်အစုံကိုတော့ VOA သတင်းတော်မတ်အေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းမြန်မာနယ်စပ်မှာနှစ်ပေါင်း30နီးပါးခိုလုံနေကြတဲ့မြန်မာနိုင်ငံကစစ်တေးဒုက္ခသည်တွေနဲ့ပတ်သက်လို့အခုလပိုင်းနေမှာထိုင်းအစိုးရကနေရရင်ကိုပြန်ပို့မဲ့အခြေအနေတွေကိုပြောကြားလာမှုတွေရှိလာပါတယ်။ဒုက္ခသည်တွေကိုသူတို့ရဲ့အစီအစဉ်အတိုင်းမေးမြန်းတာအချက်လက်ကောက်ခံတာတွေအပြင်နေရရင်ကိုပြန်ပို့နိုင်ရေးကိုအစီအစဉ်ချပြီးလှုပ်ဆောင်လာတာဟာပြီးခဲ့တဲ့ဦးသိန်းစိန်အစိုးရလက်ထက်ကလေးကထိုင်းနိုင်ငံဘက်ကပြင်ဆင်လာခဲ့တာလို့ဆိုပါတယ်။ဒါပေမဲ့ထိုင်းအစိုးရဟာအတင်းအကျပ်ပြန်ပို့ရေးကိုလှုပ်ဆောင်မယ်လို့မယူဆကြောင်းနဲ့အခုအစိုးရတစ်လက်ထက်မှာတော့ဒုက္ခသည်တွေပြန်ပို့နိုင်ရေးပို့ပြီးတော့အလေးထားပြောဆိုလာမှုအပေါ်မှာကရင်ဒုက္ခသည်ကော်မတီကတာဝန်ရှိသူတို့ကတော့အခုလိုပြောပြပါတယ
်။ဆရာဆရာကလည်းပြင်နေချလာတယ်သူလေးနေဆိုရဆက်ပြက်လာပြီးတော့အရောက်ကဒပိုင်းစစ်တပ်ဒပိုင်းဆိုရတိလာပြီးနေနောက်ပိုင်းမှာသူတို့လာလဲဗမာနိုင်ငံရဲ့ဟိုစာငင်းငင်းကြောင့်ရှိစမ်းလာတဲ့အပေါ်မှာသူလည်းပြင်ဆင်မှုတွေလောက်လာခဲ့တာပဲတော့ကအခုအရှိန်ကြီးလာတယ်ဥတီညာဆရာပြည့်ဟိုဟိုကထူထောင်လာနိုင်ပြီဆိုတော့အဲ့ဒီအရှိန်ကမြင့်လာတာဖြစ်တယ်။နောက်နောက်ကြံပို့မယ်ဆိုတာကဟိုမှန်မယူရမပိုင်မပို့သေးဘူး။ဒါပေမဲ့ယူရစာဖို့ဟိုအလားလာရှိလို့ဒီလိုကြတရားထပ်ပြီးတော့ဝင်လာတာဖြစ်တယ်။အဲ့ဒါပေမဲ့တစ်ခုရဲ့ရှိတာကလည်းလည်းတော်သွားတာသူတို့ပြန်မယ်ဆိုရင်မိမိရဲ့စံတာနဲ့ဟို UNHCR principle ကိုသူကလက်ခံတယ်။ change ဆိုရမယ်။ force မမလုပ်ဘူး
။ထိုင်းမြန်မာနယ်စပ်မှာဒုက္ခတွေတသိန်းခွဲလောက်ရှိတယ်ဆိုပေမဲ့လည်းတရားနိုင်ငံကိုတွားရောက်ခိုလုံနိုင်မဲ့စည်ရင်းဝင်ဒုက္ခသည်ပေါင်း 6,000 နီးပါးလောက်ပဲရှိတယ်လို့ဆိုပါတယ်။ဒီဒုက္ခသည်တွေအားလုံးဟာလည်းသူတို့ကိုနှစ်စင်ခေါ်ယူနေတဲ့တတိယနိုင်ငံတွေစီကိုအားလုံးတွားဖို့အတွက်မရည်ရွယ်ကြဘူးလို့ဆိုပါတယ်။သူတို့ဟာမြန်မာပြည်အခြေအနေကောင်းမယ်ဆိုရင်နေရရင်းကိုပဲပြန်လိုကြတာပါ။ဒီထက်ကနှစ်ရှည်လများဒုက္ခသည်ဖြစ်နေထိုင်နေရတာကြောင့်ကလေးတွေရဲ့ပညာရေးနဲ့နိုင်ငံမဲ့ဖြစ်နေတဲ့အခြေအနေတွေကြောင့်သာတွားကြတာများတယ်ဆိုပြီးအခုလိုပြောပြပါတယ
်။ဝိညာဉ်ထဲမှာမှတ်မှုတင်ထားတဲ့ဟို register ကတော့9,000 6,000 လောက်ပဲရှိမယ်လေ။ဒုက္ခသည်တွေကတကယ်လို့နိုင်ငံသားကိုအလုံးထွက်ခေါက်ကြည့်မယ်လို့သူတို့ထွက်နိုင်တဲ့ရင်းမှာမပါဘူးလေ။ဒုက္ခသည်တွေဖြစ်ပေမဲ့လည်းအစိုးရထိုင်းအစိုးရအတိအမှတ်ပြုထားတဲ့လက်မှာ UNHCR လက်မှာကြည့်သူတို့ကဘယ်နိုင်ငံလဲမခေါ်ဘူးလေနော်။ဒါတော့ 6,000 လဲဟာအလုံးမသွားချင်ကြပါဘူး။ဖြစ်နိုင်လို့ကြီးမြန်မာနိုင်ငံမှာအချိန်ကြီးကောင်းလာပြီးငြင်းငြင်းရမယ်အိမ်တော်ကပြင်ပန်းပြီးဖြစ်နေတယ်။နိုင်ငံကြီးသွားလာတာနှစ်ချက်ရှိတယ်မှာ။ကလေးတွေရဲ့အစီအရေးအတွက်လည်းသွားလာပြီးရှိတယ်။တချို့ကလည်းပြန်လို့ရှိရင်မြေသိမ်းရာသိမ်းစိတ်ဓာတ်ကျတော့သွားရည်ကြီး။ဒါမဲ့ပုံမှန်ရောက်လို့ကိုယ်နိုင်မှာမဟုတ်ပဲပြုံနေမှာ။ဟုတ်တယ်မလား။ဘုရားကလေးတွေရဲ့ရှိရေးသဘောကမှသွားနေတာဆွေးလမ်းမှုတစ်ခုရလာပြီးမလား။နောက်တစ်ချက်ကဟိုမှာ ID ခရလာတယ်ဆိုတော့သူတို့က stay လည်းမဖြစ်တော့ဘူး။ဒီမှာနေရဆိုလို့ရှိရင်ဟိုဒုက္ခတွေဒုက္ခတွေဒုက္ခတွေနဲ့ဘလောက်ကြာမှာဆိုတော့သူတို့ကလည်းညှင်းနေတာဆိုတော့ရှောက်တန်းနေနေရှိပါလေ
။ထူးခြားမှုကတော့ဒုက္ခတွေတွေကတချို့ဟာတတိယနိုင်ငံတွေစီကိုအရင်လိုကြံ့ကြာမနေတော့ပဲခက်မြန်မြန်ထွက်ခွာလာတာရှိလာပါတယ်။အခုဆိုရင်တတိယနိုင်ငံကိုအမြန်ထွက်ခွာနိုင်ရေးကို UNHCR ကလှုပ်ဆောင်ပေးနေတာပါ။အဲ့ဒီလိုထွက်ခွာတဲ့သူတွေထဲမှာဘလို့ဒုက္ခတွေနဲ့အကျုံးဝင်တယ်လဲဆိုတာကိုတော့ကရင်ဒုက္ခတွေကော်မတီကတာဝန်ရှိသူကအခုလိုရှင်းပြပါတယ
်။ကြာသူတို့က fast check ကိုခေါ် fast check လို့ခေါ်တာဒါ။ဟိုတချမ်းဟိုတက်ဖက်တာဟိုမှာသူအမေရောက်နေတယ်တက်ကသူမိမရောက်နေတယ်အော်ဒါပါသမီတွေရောက်နေတယ်အဲ့အရာကိုပြန်ပြီးတော့ပေါင်းကြီးရေးနေနေသေးအမြန်လုံးလုပ်ပြတာပါမြန်လာတဲ့မိသားစုတွေအဲ့ဒီသူတို့ရဲ့ဒီစံကြီးစံနှုန်းထဲမှာဝင်တာဟု
တ်ရန်ကုန် UNHCR ကကိုယ်စားလှယ်တွေကတော့ဒုက္ခတွေနေရရင်ပြန်တဲ့အခါမှာတဦးချင်းစီပြန်မလားအုပ်စုလိုက်ပြန်မလားဆိုတဲ့သဘောထားတွေဘာတွေပြင်ဆင်ပေးရမလဲဆိုတဲ့အခြေအနေတွေကိုပြီးခဲ့တဲ့အစိုးရလက်ထက်မှာမေးမြန်းမှုတွေရှိခဲ့ပါတယ်ဒုက္ခတွေဘက်ကတော့ကုလသမဂ္ဂကဒုက္ခတွေပေါ်ချမှတ်ထားတဲ့စံချိန်စံညွှန်းနေတဲ့အညီနေရရင်ကိုပြန်လိုကြတယ်ဆိုပြီးပြောဆိုခဲ့ကြဘူးပါတယ်ဒုက္ခတွေကိစ္စဟာတိုင်းရင်းသားလက်နက်ကိုင်တွေနေဆက်ရေးရမှာတာဝန်ယူနေတဲ့ဝန်ကြီးဌာနတွေနဲ့လည်းသက်ဆိုင်တာမို့အစိုးရအသည့်အနေနဲ့ပြည်တွင်းငြိမ်းချမ်းရေးကိုဖော်ဆောင်ပြီးပြည်လဲအောင်ညှိနှိုင်းဆောင်ရွက်ပြီးမှသာအဆင်ပြေနိုင်မယ်ဆိုပြီးဒုက္ခသည်တွေကပြောဆိုနေကြပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတော့ပြီးခဲ့တဲ့နိုဝင်ဘာလရွေးကောက်ပွဲမှာအနိုင်ရပြီးတဲ့နောက်မှာပြည်တွင်းငြိမ်းချမ်းရေးကိုအဓိကထားလှုပ်ဆောင်မယ်ဆိုပြီးပြောဆိုထားတာပါ။ထိုင်းမြန်မာနယ်စပ်မှာဒုက္ခသည်စခန်း6ခုရှိပြီးဒုက္ခသည်သတိခွဲခံခိုးလုံနေထိုင်နေကြပါတယ်ရှင်။
ထိုင်းမြန်မာနယ်ဇက်ဘက်ကဒုက္ခသည်တွေနေရပြန်ပို့မဲ့အရေးကိုမှတ်အေးအေးမှပြောပြခဲ့တာပါရှင်အခုတော့ချင်းတိုင်းသတင်းသမားတွေရဲ့အိန္ဒိယမီဒီယာလစ်လာရဲ့အကြောင်းကိုတင်ပြပေးပါမယ် ဒါပြင်မီဇိုရန်အစိုးရပြန်ကြားရေးဌာနကသတင်းဌာနရဲ့ကိုထောက်ပံ့မှုတွေပေးနေတယ်လို့သတင်းသမားတွေအတွက်တီးတန့်ဘတ်ဂျက်တွေချထားတယ်လို့လည်းပြောဆိုမှုတွေရှိနေပါတယ်ဒီအခြေအနေတွေကိုတော့ VOA
ထိုင်းခြေစိုက်သတင်းတော့နိုင်ကွန်းအင်ကဆက်သွယ်မြန်မြန်ပြီးသတင်းပေးပို့ထားပါရရှင်ဟုတ်ကဲ့ပါချင်းမီဒီယာကွန်ရက်ဖွဲ့ကချင်းစာနယ်ဇင်းသမားတွေကနေအိန္ဒိယနိုင်ငံရှေ့မြောက်ဘက်မီဇိုရန်ပြည်နယ်ရဲ့သတင်းလောကကိုတွားရောက်လေ့လာခဲ့ကြတာပါ
မီဆိုရန်ပြည်နယ်အစိုးရအနေနဲ့သတင်းလွတ်လပ်ခွင့်များစွာပေးထားတာကိုလေ့လာသွေးရှိရကြောင်းခွန်လူထုံသတင်းဌာနအက်ဒီတာဆလိုင်းရောဘတ်ကလည်းခုလိုပြောပါတယ်သူတို့ရဲ့ဒီသတင်းရယူပိုင်ဆိုင်နေမှာပဲဖြစ်ဖြစ်အားလုံးကလွတ်လပ်လပ်နဲ့သူတို့ပြည်ကြီးသားလို့ရတယ်အစိုးရမကောင်းကြောင်းကိုလည်းလွတ်လပ်လပ်နဲ့သူတို့ထုတ်ပြနိုင်တယ်ဒီကြီးသားခွင့်လည်းရှိတယ်အိတ်အိတ်ဆောက်ရေးလို့အဖမ်းခ
င်းစာဆရာတွေနဲ့ဒါရိုက်တာကွန်ရဘုတ်ဖွဲ့ဝင်စုစုပေါင်း18ဦးကနေမီဆိုရန်ပြည်နယ်ပုံနှိပ်မီဒီယာရုပ်သံမီဒီယာတွေကိုမေလ17ရက်နေ့ကနေ23ရက်နေ့အထိတွားရောက်လေ့လာခဲ့ကြတာပါဒီလိုလေ့လာရမှာအိန္ဒိယဆိုရအနေနဲ့မီဒီယာဥပဒေအရလူတိုင်းအချက်အလက်ကိုသိပိုင်ခွင့်ရှိတယ်ဆိုတဲ့မူကိုလက်ခံကြေသုံးနေကြောင်းဆလိုင်းရောဘတ်ကအခုလိုပြောပါတယ
်။ Concept ကတော့ဒီအိန္ဒိယမှာကြေသုံးနေတဲ့ Right to Information Act ဆိုတာဟိုလူတိုင်းအချက်အလက်ကိုဥပဒေပိုင်ခွင့်သိပိုင်ခွင့်ရှိရမယ်ဆိုတဲ့ဥပဒေသူတို့မှာအိန္ဒိယဆိုရကပြဌာန်းထားတာရှိတယ်။အဲ့ဒီပြဌာန်းထားတဲ့ဥပဒေအရသတင်းသမားတွေမကဘူးဒီလူထုအဖွဲ့အစည်းကဥပမာအစိုးရရဲ့လုပ်ငန်းဆောင်တာတစ်ခုမှာမတင်ကဘူးတစ်ခုဖြစ်ဖြစ်ချက်သားမှုတစ်ခုဖြစ်ရှိရဆိုရင်တောင်မှအစိုးရဌာနကိုတကယ်ကရင်အခံရယူဖို့အတွက်အဲ့ဒီ Right to Information Act ဥပဒေနဲ့တွားပြီးတော့ပြည်ဝရှိတယ်ဆိုတာကျွန်တော်တို့သိမြင်ခဲ့ရတယ်ပေါ့လေ
လက်ရှိမြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်အတော်အတန်ရှိနေပြီဆိုပေမဲ့တိုင်းဒေသသတင်းဌာနတွေအနေနဲ့ကတော့အခက်အခဲကြားကရုန်းကန်နေရဆဲအခြေအနေမှာရှိနေပါသေးတယ်တိုင်းဒေသမီဒီယာဖွံ့ဖြိုးတိုးတက်ရေးအတွက်ကြုံတွေ့နေရတဲ့အခက်အခဲတွေနဲ့ပတ်သက်လို့PNI ကနိုင်ငံတကာမြန်မာသတင်းဖွဲ့ဒါရိုက်တာနဂစမွန်ကအခုလိုပြောပါတယ
်ခက်ခဲရတော့ဒီမြန်မာပြည်ဒီတိုင်းဒေသမီဒီယာတွေတိုင်းဒေသဘာသာစကားနဲ့ရေးသားနေတဲ့ထုတ်ဝေနေတဲ့မီဒီယာတွေကြတော့ကျွန်တော်တို့မှစာဖတ်တဲ့ပရိသတ်ကြီးတွေကဒါနိမ့်နေဖြစ်တာပေါ့နော်ကတ္တမှုရှိရဲရှိခွင့်ဒီချက်တွေမရလေဘူးနောက်တစ်ချိန်ထဲမှာမီဒီယာကြီးတွေကဝန်မှုမှုရောက်ဒီတိုင်းဒေသမီဒီယာကလေးတွေရဲ့ဒီစုစားရုံးတာမူရမ်းသားများပါတယ်နောက်ပြီးတော့ဆွေးရသကလည်းဒီဆွေးရပိုင်းဒီအနေနဲ့တိုင်းနာပါစကားနဲ့တိုင်းနာတက္ကသိုလ်ချက်ပေါ်ဒီတုံးတော့မှဒီသူတို့ရဲ့ဝါဒဖြတ်ချီကိုရင်အားလိုလုပ်လို့ခုလည်းသူတို့လုပ်နေတယ်။ဒါကြောင့်ဒီ NLD ဆွေရတဲ့ဆက်မှာဒီဆွေရပိုင်းမီဒီယာတွေကိုသူတို့ဘလို့ချော့ချမလဲနောက်ပြီးတော့လွတ်လပ်တဲ့မီဒီယာကိုဘလို့ပြင်ပြင်ပေးမလဲဆိုတာကျွန်တော်တို့ကစောင့်ကြားနေတော့မှပဲ
။အိန္ဒိယနိုင်ငံမီဆိုရန်ပြည်နယ်မှာတော့အစိုးရပြန်ကြားရေးဌာနကနေဒီနယ်တွင်သတင်းဌာနတွေကိုထောက်ပံ့မှုတွေပေးနေတယ်လို့သတင်းသမားတွေရဲ့ကျမ်းမာရေးကူတာဖို့အတွက်တည်တံ့ဘတ်ဂျက်တွေချထားပေးတယ်လို့ခွန်နှုံးထုံသတင်းဌာနအက်ဒီတာဆလိုင်းရောဘတ်ကအခုလိုဆက်ပြောပါရယ
်မီဆိုရန်ပြန်ကြားရေးဝန်ကြီးကိုကျွန်တော်တို့တွားကြည့်တယ်ပေါ့တွားကြည့်တော့ပြန်ကြားရေးဝန်ကြီးကမီဆိုရန်အစိုးရကိုနိုင်သူကဒီသတင်းသမားတွေကိုတော်တော်လေးကိုစပော့ပေးတာကြည့်ရတယ်သတင်းသမားတွေရေရှည်ရပ်တည်နေဖို့အတွက်ဒီနယ်အစိုးရကနေကြောင်ညာကဏ္ဍတွေကြောင်ညာတွေလည်းဖွဲ့ဝေပေးတယ်အစိုးရကနေကြောင်ညာရှိတဲ့ဟာတွေဆိုရင်တို့သတင်းစာတိုင်းမှာမီတီမီညနဲ့အဲ့လိုမျိုးကြောင်ညာပေးတာရှိတယ်ပြီးတော့သတင်းသမားတွေမြေမကောင်းဒီဝါကူတာမှုတွေဒါမကျန်းမာမှုတွေဖြစ်တဲ့ချိန်မှာလဲဒီဝါကူတာမှုဆိုပြီးတော့သတင်းသမားတွေဘတ်ဂျက်ပီတံအဲ့လိုမျိုးချပေးထားတာကြီးအဲ့လိုမျိုးရှိတယ်ပေါ့လေ
မီဆိုရန်ပြည်နယ်ဟာမီဒီယာဘိုင်းမှာဖွံ့ဖြိုးတိုးတက်တဲ့ပြည်နယ်တစ်ခုဖြစ်ပြီးပုံနှိပ်မီဒီယာနဲ့ရုပ်သံမီဒီယာနှစ်ခုစလုံးမှာအောင်မြင်နေတာကိုတွေ့ရတယ်လို့ဂူရောဘတ်ကဆိုပါတယ်မီဆိုရန်ပြည်နယ်မှာနေစဉ်ထုတ်သတင်းစာ60ရှိနေပြီမြို့တော်အိုက်ဇောမှာတင်နေစဉ်သတင်းစာ20လောက်ရှိနေပါတယ်မီဆိုရန်ပြည်နယ်ရဲ့သတင်းစာလောကကိုတွားရောက်လေ့လာခဲ့တဲ့ချင်းမီဒီယာကွန်ရက်ဖွဲ့ဝင်သတင်းဌာန73ဖွဲ့ရှိပြီးအခုလေ့လာရေးခရီးစဉ်အတွက်ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP ကနေအထောက်ပံ့ပေးထားပါတယ်ခင်ဗျာ
ဒီ OA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ၁၀နာရီထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည၉နာရီအစီအစဉ်ပြီးပြီးချင်းည၁၀နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kHz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်တောက်တာနေည VOA မြန်မာပိုင်းအစီအစဉ်ကို9:00နာရီကနေ10:00နာရီအထိလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်လက်ထုတ်လွှင့်မဲ့ဒုတိယပိုင်းနာယူရဲ့အစီအစဉ်မှာတော့အပတ်စဉ်ကဏ္ဍဖြစ်တဲ့အမျိုးသမီးကဏ္ဍနဲ့သိပ္ပံနဲ့နည်းပညာကဏ္ဍအပြင်သုရဆုံလင်းအမေရိကန်တခွင်အစီအစဉ်ကိုလည်းနားဆင်ရမှာပါအမျိုးသမီးကဏ္ဍမှာနားဆင်ရမှာကတော့
ဆောင်ငန်းခလနာကိုသိဝင်စားတဲ့လူတွေကအကုန်လုံးတတိရှိရပါမယ်ဘယ်ဟိုသွားရမလဲသွားရတဲ့စိတ်ဓာတ်မျိုးလည်းရှိရပါတယ်အဲဒီတော့သတင်း
ပညာထူးဂျွန်ပူလီဇာဆူယာအက်စတာထူဆန်ပြောသွားတာပါပြည်စုံကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်အခုတော့သုရဆုံလင်းအမေရိကန်တခွင်အစီအစဉ်ကိုအရင်ဦးဆုံးတင်ပြပေးပါမယ်အခုတပသုရဆုံလင်းအမေရိကန်တခွင်အစီအစဉ်မှာတင်ဆက်ပေးမှာကတော့ကျူဘာနိုင်ငံသားအများအပြားအခြေကျနေထိုင်ရာအမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်မိုင်ယာမီမြို့က Little Havana အကြောင်းဖြစ်ပါတယ်ကိုအောင်အောင်နဲ့အတူမတ်စုမွန်ကအကူအညီတင်ဆက်ထားပါတယ်ရှင်
မရှိမွေအမေရိကန်ပြည်ထောင်စုမှာကလူမျိုးပေါင်းစုံအခြေချနေထိုင်ကြတာဆိုတော့အခုတလောအမေရိကမှာအာယုံဆိုင်ခံရတဲ့အခြေချနေထိုင်သူတွေကတော့ကျူးဘားနိုင်ငံကရွှေ့ပြောင်းလာကြသူတွေပဲဖြစ်ပါတယ်ဗျာ
ဟုတ်ပါတယ်ကိုအောင်ရင်အမေရိကန်နဲ့ကျူးဘားနိုင်ငံတို့ဟာရာစုနှစ်ဝက်လောက်ကြာအောင်တန်တမန်အဆက်ဆံတွေဖျက်တောက်ထားတာကနေအခုခါမှာတော့တန်တမန်ဆက်ဆံရေးပြန်ထူထောင်လိုက်ပါတယ်အမေရိကန်သမ္မတဘရက်အိုဘားမားဟာဆိုရင်လည်းမကြခင်လပိုင်းတွေတုန်းကကျူးဘားနိုင်ငံအထီတော်သွားခဲ့သေးတယ်နော်
ဟုတ်ပါတယ်ဗျာဒီလိုနှစ်နိုင်ငံကြားဆက်ဆံရေးအသစ်တွေပြန်စတင်လာပြီးမှတော့အမေရိကန်ပြည်ထောင်စုမှာအခြေချနေထိုင်တဲ့ကျူးဘွားနွေဘွားအမေရိကန်တွေကလည်းဒီလိုအခြေအနေအောက်မှာစီးပွားရေးအခွင့်အလမ်းအသစ်တွေပေါ်ပေါက်လာမယ့်အနေအထားကိုမျှော်လင့်နေကြတာပါအထူးဖြစ်တော့ဒီကျူးဘွားအမေရိကန်များပြားနေထိုင်တဲ့ဖလော်ရီဒါပြည်နယ်ကသူတွေကတော့ပိုးပြီးတော့မျှော်လင့်နေကြတာပေါ့ဗျာ
ဟုတ်တာပေါ့ဒီအမေရိကန်ပြည်ထောင်စုမှာဆိုရင်1988ခုနှစ်နောက်ပိုင်းတုန်းကမြန်မာနိုင်ငံကရွှေ့ပြောင်းအခြေချနေထိုင်တဲ့သူတွေအများပြားနေထိုင်တဲ့အိန္ဒိယနာပြည်နယ်က Fort Wayne မြို့မှာဆိုမြန်မာနိုင်ငံအသေးစားလေးပေါ့ Little Burma လို့ခေါ်ကြတယ်အခုကျူးဘားနိုင်ငံသားအများပြားအခြေစိုက်နေထိုင်တဲ့မိုင်ယာမီမြို့မှာဆိုရင်လေသူတို့ရဲ့နိုင်ငံရဲ့မြို့တော် Havana ကိုအစွဲပြုပြီးတော့ Little Havana လို့ခေါ်တဲ့အရက်တောင်ရှိနေပြီနော်ကိုအောင်
ဟုတ်ပါရဲ့ဗျာဒိုမီနိုကစားရေးနိုင်ငံရေးအကြောင်းဆွေးနွေးနေကြတဲ့တက်ကြီးရွယ်တွေစေးပလိတ်ခုံလုပ်သားတွေဒါမှမဟုတ်သမရလောင်းတွေအကြောင်းပြောဆိုနေကြတဲ့ပြည်ပရောက်ကျူးဘားနိုင်ငံသားတွေကိုမိုင်ယာမီက Little Havana လို့ခေါ်တဲ့အရက်မှာတွေ့ကြရမှာပါအဲ့ဒီနေရာက Self Ocho ရှစ်လမ်းကတော့အဝေးရောက်ကျူးဘားနိုင်ငံသားတွေရဲ့အလွမ်းဖြေစရာကျူးဘားနိုင်ငံငယ်လေးလည်းဖြစ်ပါတယ
်1959ခုနှစ်ကနေစလို့ကျူးဘားဒုက္ခသည်အများအပြားဟာမြို့လေကောင်းနဲ့နေတဲ့ဒီ Little Havana လို့ခေါ်တဲ့အနေအားကိုစပြီးတော့အခြေချလာတာပါအဲ့ဒီနေရာမှာဆိုရင်ကမ္ဘာလူကြိုက်အများဆုံးကျူးဘားစားတောက်ဆိုင်လို့တော်တော်များများကအသိမှတ်ပြုထားတဲ့ Vassal စားတောက်ဆိုင်လည်းရှိပါတယ်။လွန်ခဲ့တဲ့ဆယ်စုနှစ်တော်တော်များများကပြောင်းရွှေ့အခြေချသူတွေဟာအခုချိန်မှာဆိုရင်တော့အောင်မြင်တဲ့စီးပွားရေးလုပ်ငန်းရှင်တွေလည်းဖြစ်နေပြီလေကိုအောင်ရဲ့
။ဟုတ်ပါတယ်။ဒီ Florida မှာဆိုရင်ကျူးဘားအစားတောက်တွေကလည်းအတော့ကိုနာမည်ကြီးပါတယ်ဗျ။ဒီကျူးဘား American တွေကအဲ့ဒီမှာရှိတဲ့ဒီဆိုင်ကိုလာပြီးတော့ coffee တောက်ရင်းအားကစားကစလို့နိုင်ငံတကာအရေးခင်းတွေအထိလည်းပြောဆိုဆွေးနွေးကြပါတယ်။ဒါပြင်နိုင်ငံရေးသမားတွေသတင်းတောက်တွေအမေရိကန်ရောက်ကျူဘာမျိုးဆက်တဲ့လူငယ်တွေဟာရေမြေသစ်မှာအခြေချနေရတဲ့သူတို့တွေအကြောင်းပြောဆိုဆွေးနွေးနိုင်ဖို့ကိုလည်းအဲ့ဒီနေရာကိုလာရောက်လို့ရှိပါတယ်ဗျာ
Cuba လူမျိုးတွေရဲ့ salsa ဂီတပါ Cuba တွေအကြောင်းကိုပြောမယ်ဆိုရင် salsa ဂီတကလည်းမပါမပီးလို့ပြောလို့ရမယ်တော့ထင်ပါတယ်เนาะကိုအောင
်သိဟုတ်ပါတယ်ဗျာ Cuba အပါဝင် Latin America လို့ခေါ်တဲ့တောင်အမေရိကတိုက်နိုင်ငံတွေမှာဒီအကကိုလူကြိုက်များပါတယ် Cuba တွေရဲ့ဒီ salsa အကကတော့ တခြားသူတွေရဲ့အကနဲ့မတူပဲဇုံရဲကရမှာအမျိုးသမီးကိုပူပေါ်လွင်စေခြင်းနဲ့အတွက်အမျိုးသားဟာအမျိုးသမီးကိုလှည့်ပတ်ပြီးတော့ကပါတယ်ဒါအပြင်စီးပင်းလိတ်ဟာလဲကျူပါရင်ကျေးမှုရဲ့အစိပ်ပိုင်းတစ်ခုဖြစ်ပါတယ်ကွာတနာမီရာဟာလစ်တယ်ဟာဗာနာကနာမည်ကြီးဆေးပင်လိပ်ဆိုင်တဆိုင်ဖြစ်ပါတယ်။ဆိုင်ကိုလာတဲ့သူတိုင်းကိုကျူဘာကော်ဖီနဲ့အက်ခံပြီးဒါဟာကျူဘာရဲ့ယဉ်ကျေးမှုလည်းဖြစ်ပါတယ
်။ဟုတ်ပါတယ်။ဝယ်ယူသုံးဆွဲတဲ့သူတွေစီကိုမရောက်ခင်ဆေးပင်လိပ်တစ်လိပ်ဖြစ်အောင်လူထောင်နဲ့ချီပြီးလုပ်ရတာကြောင့်ကျူဘာတွေဟာဆေးပင်လိပ်နဲ့ပတ်သက်ပြီးဂုဏ်ယူကြပါတယ်။ဆေးပင်လိပ်တောက်တာဟာနေ့စဉ်ထမင်းစားတာလိုမရှိမဖြစ်တဲ့ကျူဘာတွေရဲ့နေ့စဉ်နေထိုင်မှုဘဝပုံစံလည်းဖြစ်ပါတယ်။
တကယ်တော့ကျူဘာနဲ့အမေရိကန်ပြည်ထောင်စုဟာမိုင်းတရားတော်ဝေးတာမဟုတ်ပါဘူးဗျာ။ဒါပေမဲ့ဖီဒယ်ကက်စတိုဦးဆောင်တဲ့ကွန်မြူနီအစိုးရကျူဘာမှာအာဏာရလာခြင်း1959ခုနှစ်ကစလို့နှစ်နိုင်ငံကြားဆက်ဆံရေးဟာပြပြခဲ့တာပါ။အဲဒီနောက်1962ခုနှစ်ကစလို့နှစ်နိုင်ငံကြားတန်တမန်အဆက်အသွယ်ပြတ်တောက်ခဲ့ပြီးကျူဘာနဲ့အမေရိကန်ကြားမှာမဖြစ်မနေပြောဆိုဆက်ဆံရာကိစ္စတွေရှိလာရင်တော့ဆွစ်ဇာလန်နိုင်ငံကဂျာဝင်ဆောင်ရွက်ပေးရပါတယ်။
ဟုတ်ပါတယ်1950ခုနှစ်ကနေ1960ခုနှစ်အကြားမှာကျူဘာကနေအမေရိကန်ပြည်ထောင်စုကိုရွှေပြောင်းအခြေချသူနှစ်ဆတိုးလာပါတယ်9000ကျော်ကနေပြီးတော့မှ36000ကျော်အထိတောင်ရှိလာခဲ့ကြတာပါအဲ့ဒီအချိန်မှာတော့အမေရိကန်ဘက်ကလည်းကျူဘာကရွှေပြောင်းလာတဲ့သူတွေကိုအထူးအခွင့်အရေးပေးပြီးတော့တခြားနိုင်ငံကရွှေပြောင်းအခြေချသူတွေလို့မဟုတ်ဘဲတင်းတင်းကြပ်ကြပ်စီးစစ်တာမျိုးမလုပ်ဘဲအလွယ်တကူပဲနေထိုင်ခွင့်ပေးခဲ့ပါတယ်
ဒါအပြင်1965ခုနှစ်မှာနိုင်ငံကထွက်ခွာခြင်းတွေကိုကျူဘာအစိုးရကထွက်ခွာခွင့်ပြုခဲ့ပြီးအမေရိကန်ရဲ့သဘောတူညီမှုရယူပြီးတော့ Freedom Flights ဆိုတဲ့အစီအစဉ်နဲ့ Florida ပြည်နယ်မိုင်ယာမီမြို့ကို1965ကနေ1983ခုနှစ်အတွင်းကျူဘာနိုင်ငံသား3သိန်းလောက်ရွှေ့ပြောင်းနေထိုင်ခဲ့ကြတာပါ။အဲဒီနောက်1966ခုနှစ်မှာတော့အမေရိကန်လွှတ်တော်ကနေအမေရိကန်ပြည်ထောင်စုမှာတစ်နှစ်နေထိုင်ခဲ့ပြီးသူတွေကိုအမြဲတမ်းနေထိုင်ခွင့်ပေးတဲ့ဥပဒေပြဋ္ဌာန်းပေးခဲ့ပါတယ်။ဒါကြောင့်အမေရိကန်ပြည်ထောင်စုဟာကျူဘာနိုင်ငံသားအများဆုံးအခြေစိုက်ရနိုင်ငံလည်းဖြစ်လာပါတယ်ဗျာ
။အခုတော့လေရာစုနှစ်ဝက်ကြာနီးလျက်နဲ့ဝေးရန်သူတွေဖြစ်ခဲ့ကြတဲ့နိုင်ငံတွေကြားမှာဆက်ဆံရေးအသစ်တွေပြန်ပြီးတော့ထူထောင်လိုက်တာကြောင့်မကြခင်မှာလေဒီလစ်တဲ့ဟာဗာနာမှာပို့ပြီးတော့မှစီးပွားရေးအခွင့်အလမ်းတွေပွင့်လာမယ်လို့လေကျူဘာအမေရိကန်တွေကမျှော်လင့်နေကြတာပါကိုအောင်ရဲ့။
ဟုတ်ပါတယ်ဒီနှစ်အစောပိုင်းကစလို့နှစ်နိုင်ငံကြားတိုက်ရိုက်စာပို့စနစ်တွေပြန်လည်စတင်ခဲ့ပါတယ်ရာစုနှစ်တစ်ဝက်ကျော်ကျော်အကြာမှာနှစ်နိုင်ငံကြားတန်တမန်ဆက်ဆံရေးပြန်လည်စတင်တော့မယ်လို့အမေရိကန်သမ္မတဥပမာနဲ့ကျူဘာသမ္မတရောကက်စထရိုကကြေညာခဲ့ပြီးတနည်းလောက်အကြာမှာအခုလိုစာပို့စနစ်ကိုပြန်လည်တည်ထောင်လိုက်တာလည်းဖြစ်ပါတယ်အရင်တုန်းကတော့အမေရိကန်တွေကကျူဘာကိုစာပို့ခြင်းရင်ကနေဒါဒါမှမဟုတ်မက္ကဆီကိုနိုင်ငံတွေကနေတဆင့်ပို့ရတာပ
ါဒီလိုမျိုးစာပို့တာဟာလည်းတိတ်တော်လည်းမလွယ်ကူလှပါဘူးကျူဘာကိုစာပို့နိုင်မှုအတွက်ဆိုပြီးတော့စီးမြစ်စည်းကမ်းတွေလည်းအသေးစိတ်ထုတ်ပြန်ထားပါတယ်။ဒါအပြင်ပြီးခဲ့တဲ့နှစ်ကုန်ပိုင်းတုန်းကနှစ်နိုင်ငံကြားလေကြောင်းလိုင်းတွေပြန်ပြီးတော့ပြေးဆွဲဖို့သဘောတူညီချက်ရခဲ့ပါတယ်။ American Airlines, Delta, United and JetBlue အပါအဝင်အဓိက American လေကြောင်းလိုင်းအမြောက်များကတော့ကျူဘာနဲ့ပုံမှန်ပြန်ဆွဲမဲ့လေကြောင်းခီးစဉ်တွေထူထောင်ဖို့အထူးစိတ်ဝင်စားကြောင်းကိုပြသခဲ့ကြပါတယ်ရှင်။
အဲ့ဒီအချိန်တုန်းကနှစ်နိုင်ငံကြားပုံမှန်အပြည့်အဝဆက်ဆံရေးပြန်ထူထောင်ဖို့အချိန်ကြာမြင့်မှာဖြစ်တယ်လို့အမေရိကန်သမ္မတဥပမာကပြောပေမဲ့ကျူဘာနိုင်ငံတွေကိုအမေရိကန်တွေတွားရောက်လည်ပတ်မှုနဲ့ကျူဘာပြည်သူတွေနဲ့ဆက်ဆံမှုဟာလွန်ခဲ့တဲ့နှစ်ပေါင်း50ကျော်တဲ့ဆိုင်တော့ပိုးပြီးတော့တိုးတက်လာတယ်ဆိုပြီးတော့ဒီသမ္မတကပြောခဲ့ပါတယ်ဗျာ
ဒီလိုနဲ့လွန်ခဲ့တဲ့မတ်လတုန်းကဆိုအမေရိကန်သမ္မတတဦးအနေနဲ့ကျူဘာနိုင်ငံကိုနှစ်ပေါင်း60နီးပါးကြာမှပြန်ပြီးတော့ရောက်ရှိခဲ့ပါတယ်ကျူဘာနိုင်ငံကိုရောက်သွားတဲ့အမေရိကန်သမ္မတဘရက်အိုဘားမားနဲ့အတူသမ္မတဂရောသမီးနှစ်ယောက်နဲ့သမ္မတဂရောရဲ့မိခင်ကြီးပါလိုက်ပါသွားကြပါတယ်
။တကယ်တော့လည်းသမ္မတအိုဘားမားဟာသူအာဏာရချိန်ကစလို့အာဏာရှင်အုပ်စိုးတဲ့နိုင်ငံတွေအပြစ်ကဘာကရှေ့မြင်ထားတဲ့မြန်မာနိုင်ငံအပါအဝင်ကျူဘာနိုင်ငံနဲ့လည်းအခုလိုဆက်ဆံရေးလမ်းကြောင်းတစ်တွေပြန်ဖွင့်ခဲ့တဲ့အပေါ်အမေရိကန်လွှတ်တော်အမတ်တွေကသဘောမတူခဲ့ကြပါဘူး။ဒါပေမဲ့လေဒီသမရရဲ့ကျူဘာခီးစင်မှာတော့နိုင်ငံကောင်းဆောင်တချို့လည်းပါဝင်ကြပြီးအခုခါမှာတော့နှစ်နိုင်ငံရွှေလန်းငွေလန်းဖောက်ပြီးတဲ့အနေအထားမှာရောက်နေပြီလေဖြစ်ပါတယ်မဆုမကြီ
းအပတ်စဉ်တင်ဆက်တဲ့သုရဆုံနဲ့အမေရိကတခွင်အစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်အခုတော့သိပ္ပံနဲ့နှိပညာအစီအစဉ်လက်ရောက်ပါပြီဒေါခင်မြတ်တက်ကအစူစီတင်ဆက်ထားပါတယ်ရှင်
မိုးရင်းကာလမှာမိုးတိမ်တွေကနေဖြက်စီးတွေလက်ပြီးမိုးကြိုးပြစ်တဲ့အန္တရာယ်ရှိတာမို့
DNA ကိုဘယ်လိုရှောင်ရှားနိုင်မလဲဆိုတာကိုယူပဗေဒပညာရှင်ဒေါက်တာပရိဒာတင်ကိုမေးမြန်းပြီးတင်ပြပေးမှာပ
ါ။ဘူးတို့ပြတယ်ဆိုလို့ရှိရင်ကျွန်တော်တို့ပေါ့နော်ဟိုလျှက်စီးလက်တယ်ဆိုတဲ့ဟာစကြည့်အောင်နော်။လျှက်စီးလက်တာနဲ့ဘူးတို့ပြတာကွာပါတယ်။နှစ်ခုစလုံးကတော့လျှက်စစ်တအဖိုနဲ့အမပြန်ပြီးတော့ပေါင်းသွားတဲ့အခါကျတော့တရားစစ်စီးချောင်းကြီးဖြစ်သွားတဲ့ဟာပေါ့နော်။တကယ်တမ်းကြာလို့ရှိရင်မြေပြင်နဲ့တိမ်ကြားမှာလေတုရှိတယ်။လေတုကလျှက်ကအဲ့လိုလျှက်ကဖြစ်နေလေရနေလျှက်ကူးဖြစ်သွားတဲ့အခါမှာမိုးကြိုးပစ်တယ်လျှက်စီးလက်တယ်လျှက်စစ်တအားကတိမ်နှစ်ခုကြားမှာဆိုရင်လျှက်စီးလက်တယ်တိမ်နဲ့မြေကြီးကြားမှာဆိုလို့ရှိရင်လျှက်ကနေလျှက်ကူးဖြစ်သွားလို့ရှိရင်တော့မိုးကြိုးပစ်တယ်လို့ခေါ်တာပေါ့
ဒီလိုမိုးကြိုးပစ်ဖို့လျှက်စီးလက်ဖို့အတွက်လိုအပ်တဲ့လျှက်စစ်တကိုဘယ်ရရပါသလဲ
ဒီတိမ်နေမြေကြီးတွေကနေပြီးတော့လျှက်စစ်တကဘယ်ရရောက်လာလဲအဖို့အမဘယ်လို꿰သွားတယ်လဲဆိုတဲ့ဟာ theory နှစ်မျိုးရှိတယ်တစ်ခုက precipitation ပေါ့နော်မိုးရွာချတဲ့အခါမိုးဆက်ကလေးတွေမိုးသီးလေးတွေဒီရေပါတဲ့အမှုန်လေးတွေကတစ်ခုနဲ့တစ်ခုပုတ်တိုက်တဲ့အခါကြလို့ရှိရင် plastic အချောင်းကိုအဝတ်နဲ့ပုတ်လိုက်တဲ့အခါ plastic အချောင်းကလျှက်စစ်တပေါ်လာတယ်လို့ပဲပေါ့နော်ဒီမှာဘာဖြစ်လဲဆိုလို့ရှိရင်ဒီ static electricity ဆိုတာလေရေကိုရေငွေလေးတွေမှာလျှက်စစ်တပေါ်လာတယ်ပေါ်ပါတဲ့ရေကိုရင်ငွေကလျှက်စစ်တာဖိုတဘွားဝါဖြစ်ပြီးတိန်ရဲ့ဟုတ်အပေါ်ပိုင်းမှာရောက်သွားလေးရှိပြီးတော့တိန်ရဲ့အောက်အလွှာကျလို့ရှိရင်အမတ်တက်ဖြစ်ပြီးတော့ကြံခဲ့တယ်တိန်အလွှာအောက်ပိုင်းမှာကဘာမြင်းမြတ်တပြင်ကဟိုအဖိုတက်လျှက်စစ်ဆောင်သွားတယ်ဆိုလို့ရှိရင်အဖိုနဲ့အမကြားမှာသူကပျက်စစ်ဆက်ကွင်းကြီးပေါ်လာနောက်တစ်ခုကဘာလဲဆိုလို့ရှိရင်နောက် theory က convection theory အဲ့ဒါဘာလဲဆိုလို့ရှိရင်ခုနကကျွန်တော်ပြောတဲ့အပြင်ကိုအပေါ်ပင့်တိုက်တဲ့လေကဒီတိန်ဒီကိုဖြတ်သွားတဲ့အခါမှာသူကအဖိုတက်လျှက်စစ်ကိုတည်ပြီးအပေါ်မှာလျှက်စစ်အပိုဓာတ်တွေရှိတယ်။တိမ်ရဲ့အောက်ပိုင်းမှာလျှက်စစ်အမဓာတ်တွေရှိတယ်။နောက်မြေပြင်မှာပိုဓာတ်ပြန်ဖြစ်သွားတဲ့အတွက်သူကလျှက်စစ်လှည့်ရင်လှည့်မယ်။ဒါမှမဟုတ်လို့ရှိရင်ဒီမြေပြင်ကိုလေတုကဟိုလျှက်ကာနေပြီးတော့လျှက်ကူးတဘာဝပြောင်းသွားပြီဆိုလို့ရှိလို့ရှိရင်အဲ့နေရာမှာမိုးကြိုးပစ်တာပဲပေါ့နော်
။မိုးကြိုးပစ်တဲ့အခါမှာကြားရတဲ့အတန်းဘယ်လိုပေါ်လာလဲဆိုတာကိုကြည့်ရအောင်ပါ။
မိုးကြိုးပစ်တယ်လျှက်စစ်လှည့်တဲ့အခါကြလို့ရှိရင်ဒီကျွန်တော်မြင်ရတဲ့လက်ခဏဖြစ်သွားတဲ့လျှက်စစ်ချောင်းလေးကအမှန်ဆိုလို့ရှိရင် तू อ่ะအချင်းနှစ်လက်မလောက်ပဲရှိတာเนาะဒါပေမဲ့ဒီအချင်းနှစ်လက်မရှိတဲ့လျှက်စီးချောင်းရဲ့အပူချိန်ကဘယ်လောက်ရှိလဲဆိုလို့ရှိရင်ဒီဂရီ6000လောက်ရှိတယ်။အဲ့လောက်6000လောက်ရှိတဲ့လျှက်စီးချောင်းဒီလောက်ပူတဲ့နေရာဒီအချင်းနှစ်လက်မလေးကလေထဲကိုဖိအားအရမ်းများပြီးလျှက်ကူးချောင်းဖြစ်နေတဲ့အချိန်မှာချက်ချင်းအပြင်မှာရှိတဲ့သူ့ပတ်ဝန်းကျင်ကလေကိုချက်ချင်းတကန့်ထုတ်ပြီးတော့ဆန့်ထွက်လိုက်ရတဲ့အတွက်ချက်ချင်းလေရအရန်ကိုဖိအားများနေရနေပြီးတော့ဖိအားအရန်ပွသွားတဲ့အတွက်အတန်လှိုင်းပေါ်လာမိုးကြိုးပစ်တဲ့အတန်ဆိုအဲ့ဒီကထွက်လာတာပါလျှက်စစ်ဒါအဘိုးအားတန်းတထောင်လောက်ရှိတယ်ဒီမိုးကြိုးပစ်လိုက်တဲ့လျှက်စစ်စီးချောင်းက
လျှက်စီးလက်ပြီးမိုးကြိုးပစ်တဲ့အခါမှာမြေပြင်ကနေအပေါ်ကိုလျှက်စစ်စီးသွားခြင်းရောက်မှအလင်းတန်းကိုမြင်ရတာပါ
များသောဖြင့်ကျွန်တော်တို့မြင်ရတဲ့လျှက်စစ်စီးချောင်းမြေကြီးကနေပြီးတော့အပေါ်ပြန်တက်သွားတဲ့လျှက်စစ်စီးချောင်းတကယ်တမ်းစဖြစ်တာတိမ်ကနေစဆင်းတဲ့ဟာကျွန်တော်တို့မြင်ရတဲ့မိုးကြိုးပစ်တယ်လို့ကျွန်တော်တို့ပြောတဲ့စကားလုံးကပထမစက္ကန့်ရဲ့အပုံတသိန်းပုံတပုံလောက်မှဖရက်တဲ့ဆိုကြာလာတယ်မမြင်လိုက်ဘူးအဲ့ဒါကိုကျွန်တော်တို့မျက်လုံးကပိတ်မြန်လုံးအကြည့်လို့ဒါပေမဲ့မြေကြီးကနေလျှက်စစ်ပြန်တက်သွားတဲ့ဟာအောက်ကနေပြီးတော့ပြန်တက်သွားတဲ့ဟာကို streamer လို့ခေါ်တာ streams ပေါ့နော်မြောင်းတိုင်းပြန်တက်သွားတာတစ်ပင်ကလည်းပြန်တက်တယ်လူကလည်းပြန်တက်တယ်ခြုံကြီးတွေကလည်းပြန်တက်တယ်ပတ်ဝန်းကျင်ကအကုန်လုံးပြိုင်တူတက်ကြတာလေအဲလူကတက်လို့နွားကတက်လို့ရှိရင်လူလည်းတေနွားလည်းတေပေါ့ဒါ streamer electrocution လို့ခေါ်တယ်လေအဲ streamer ကနေအပုံပြန်တက်သွားတဲ့အခါကျတော့သူက10စက္ကန့်ရဲ့အပုံတန်းပုံတပုံလောက်ဆိုတော့ဟိုမျက်စိတမိတ်လောက်အတွင်းမှာ black ခနဲ့ဆိုပြီးတော့ဒီလျှက်စီးလက်တာကိုမြင်လဲရတာပေါ့နော်လျှက်စီးချောင်းကပိုအားအရန်ကြီးသွားတဲ့အတွက်ကိုနာကတိမ်နဲ့မြေကြီးချာမှာတိမ်နဲ့တိမ်ချာမှာရှိတဲ့လျှက်ကဖြစ်တဲ့လေယာလျှက်ကူးဖြစ်သွားတယ်အဲ့အချိန်မှာလျှက်စစ်စီးသွားတဲ့အတွက်ဒီရှက်စီးလက်တဲ့မိုးကြိုးပစ်တယ်ဆိုတာကိုသိရတာပေါ့နော
်မိုးကြိုးပစ်တော့မယ်ဆိုတာကိုခံမှန်းလို့ရပါတယ
်မိုးကြိုးပစ်တော့မယ်လျှက်စီးလက်တော့မယ်ဆိုတဲ့ဟာကိုခံမှန်းမှုခဲ့တယ်ဘယ်နေရာမှာပစ်မယ်ဘယ်နေရာမှာမိုးကြိုးဆက်ကွင်းကျနိုင်မယ်ဆိုတာကတော့ပြောလို့မရပါဘူးများသောအားဖြင့်တိမ်နေနဲ့မြေကြီးနဲ့အနီးဆက်ဆုံးနေရာဆိုတော့တစ်ပင်အမြင်ကြီးတွေတိုက်အမြင်ကြီးတွေဒါမှမဟုတ်တောင်နေပေါ်မှာရောပဲပေါ့နော်တောင်နေရဲ့ပုံနီးတာဟိုဒါမိုးကြိုးပစ်တာတို့လျှက်စီးလက်တာတို့အဲမိုးကြိုးပစ်တာပေါ့အဓိကကတော့ဟိုဖြစ်ဖို့များနိုင်ပါတယ
်မိုးထချုံရွာနေရင်ကွင်းခေါင်ကောင်းလိုနေရာမျိုးမှာမတ်မတ်ရက်နေဖို့အတွက်မသင့်ပါဘူ
းမိုးထချုံရွာနေတယ်ဆိုလို့ရှိရင်သူကအပလီအက်ဆစ်အမ်ဖိုဒက်မာတတ်တွေစာဖြစ်နေပြီလေခုနကလေးစီးချောင်းကြောင့်ရောပါတော့ပေါ့နော်အဲ့လိုဖြစ်နေတဲ့အချိန်ကြာလို့ရှိရင် तू ကအမြင့်ဆုံးနေရာကိုအရင်စကူးမအောင်ကွင်းခေါင်ခေါင်ကြီးမှာတယောက်တည်းခီးခီးဖြစ်နေလို့ရှိလို့ရှိရင် तू ကို direct ပြစ်တာပေါ့နော် မိုးကြိုးအပြစ်ခံတဲ့အခါကျလျှက်စစ်တပ်ကနှစ်မျိုးသွားတယ်တစ်ခုကအရေးပြားပေါ်လျှောက်သွားတာလျှောက်ပြီးတော့လျှက်စစ်တပ်ကမြေကြီးထဲဝင်သွားတယ်ဒါမှမဟုတ်လို့ရှင်လျှက်စစ်တပ်ကမြေကြီးထဲကနေပြီးတော့ကောင်းကင်ကိုပြန်တက်သွားတာပေါ့နော်ခုနရှက်စီလက်နောက်တစ်ခုကကိုခန္ဓာတွေကနေဖြတ်ထွက်သွားတာပေါ့နော်လျှက်စစ်အဲ့စီးသွားတဲ့လျှက်စစ်ကဘူအားအယမ်းများတယ်ဖြတ်သွားတဲ့လျှက်စီးပါအုံနှောက်ရဲ့နှလုံးသွေးကြောတွေကနေဖြတ်သွားတဲ့အတွက်အဲ့လောက်ပြင်းတဲ့လျှက်စစ်ဖြတ်သွားမှတော့လူတေတာပေါ့နော်ဒါ direct ပစ်တာ
ဓာတ်ရိုက်မဟုတ်ဘဲသွေးဝိုက်ပြီးလဲမိုးကြိုးမှန်နိုင်ပါတယ်
အပင်ကြီးတွေအောက်နားမှာတွားမရတဲ့ပစ်တာကတော့တစ်ပင်ပဲဒါပေမဲ့လျှက်စစ်စကွင်းဘေးနားရောက်နေတဲ့အတွက်လူပါဒုက္ခရောက်တာနောက်တစ်ခုကမိုးကြိုးပြစ်နေတဲ့နေရာပတ်ဝန်းကျင်လောက်မှာမိုးကြိုးပြစ်နေတဲ့အချိန်မှာမြေပြင်ကိုစီးတဲ့လျှက်စစ်တော့ပေါ့နော်အဲ ground conduction လို့ခေါ်တယ်အဲ့လျှက်စစ်တပ်ကမြေကြီးထဲကိုစီးသွားတာပြစ်နေတဲ့နေရာကနေပြီးတော့ဒိုင်း50လောက်မှာပဲဖြစ်ဖြစ်ပေါ့နော်အဲ့လောက်မှာဆိုလို့ရှိရင်လျှက်စစ်တပ်ပမာဏအများကြီးရှိသေးတယ်လူထဲကိုပြန်စီးတယ်လေလျှက်စစ်တပ်လူထဲစီးမှတော့ဓာတ်လိုက်တာပေါ့ဓာတ်လိုက်တာရိုးရိုးဓာတ်လိုက်တာမဟုတ်ဘူးလေအိမ်မှာရှိတဲ့220ဗို့ဓာတ်လိုက်တဲ့ဟာမျိုးကျင်ကနေဖြစ်သွားတာမဟုတ်ဘူး तू อ่ะဘူအားပေါင်းတိမ့်နဲ့တန်းနဲ့ချီပြီးဖြတ်သွားမှာတော့ဒီလူကတေတော့တာပေါ့နောက်တစ်ခုကတန်စီဂျိုးတွေတန်ဝင်းထရန်တွေဘာတွေနားမှာဆိုလို့ရှိရင်ဒီမိုးချုပ်ပြစ်လိုက်တဲ့အခါကျလျှက်စစ်တပ်ကတန်စီယိုးတွေဘာတွေကိုပါဓာတ်လိုက်တာအဲ့ဒါကိုတော့ကင်ပြီးတဲ့အခါလေဓာတ်လိုက်ပြီးတေတာပေါ့နော်နောက်တစ်ခုကမိုးချိုးပြစ်တဲ့အခါကဘာမြေပြင်ကရှိတဲ့အဖိုတက်ကအမတက်ကိုပြန်ခုံပြီးတော့တိမ်ကိုပြန်ကူးရတဲ့အခါကြလို့ရှင် streamer လို့ခေါ်တယ်အဲ့ဒါတစ်ပင်ကြီးတွေကနေပြီးတော့ပြန်တက်သွားတာလည်းဖြစ်နိုင်တယ်မိုးချိုးပြစ်တဲ့ဆိုအပေါ်ကနေတက်လာတဲ့ဟာတွေမဟုတ်ဘူးနော်တရစစ်တက်ကအပေါ်ကနေလဲစစ်နေမြေကြီးကနေလဲတိမ်ဘက်ကိုပြန်တက်တယ်လေ
ဒီနှစ်မိုးရင်းမှာမိုးချိုးအနယ်ကိုရှောင်ရှားနိုင်စေဖို့အတွက်သတိပေးရင်လည်းဒီသတင်းပတ်အတွက်သိပ္ပံနဲ့အမည်ပညာကဏ္ဍကိုဒီမှာပဲညံ့လာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်လို့နော်သိပ္ပံနဲ့ဉာဏ်ပညာအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်အခုတော့စနေနေ့ညဓာတ်ရိုက်လေးလိုင်းမှာဆွေးနွေးမယ့်အကြောင်းအရာကိုနားဆင်ကြရအောင်ပါရှင်
ဒီပါတီဦးဆောင်မှုနဲ့ပြည်နယ်တိုင်းဒေသကြီးတွေမှာဖွဲ့စည်းတာဝန်ယူလှုပ်ဆောင်နေတဲ့အစိုးရအဖွဲ့အတီးတီးရဲ့အခုချိန်ထိစွမ်းဆောင်မှုတွေပေါ်ကျွန်တော်တို့သောတာရှင်တွေဘယ်လိုသဘောရပါသလဲ။သက်ဆိုင်ရာဒေသတွေရဲ့အစိုးရအဖွဲ့အတီးတီးအခုချိန်ထိလှုပ်ဆောင်ထားသမျှကိုကြည့်ရင်ရလက်ကောင်းတွေထွက်လာဖို့အတွက်လမ်းကြောင်းမှန်ပေါ်ရောက်နေပြီလို့ယူဆပါသလား။ကိုနေထိုင်ရာဒေသအတီးတီးမှာတွေ့ကြုံရတာတွေအပေါ်အခြေခံပြီးအခုလာမယ့်စနေညဒရဲလီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာပါဝင်ဆွေးနွေးကြတဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VO ရဲ့ဖုန်းနံပါတ်က0932321555လေး။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ။
စနေနေ့ညတရိုက်လေးလိုင်းမှာပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေကိုထားမှန်ဖိတ်ခေါ်ပါတယ်။အခုတော့အမျိုးသမီးကဏ္ဍကိုတင်ဆက်ပေးပါတော့မယ်။public service ဆိုတဲ့လူမှုအကျိုးပြုသတင်းယူမှုကဏ္ဍ policer ရွှေတစိတ်စုကိုဒီနေ့အတွက် AP သတင်းဌာနကအစုချင်းမြင့်ခံရခဲ့ရပါတယ် Seafood from Slay ကျွန်းတွင်ထံကပင်လယ်စာဆိုတဲ့ဒီသတင်းမှာမြန်မာနိုင်ငံကအများစုပါဝင်တဲ့လူကုန်ကူးခံရသူတွေဟာအင်ဒိုနီးရှားကျွန်းတွင်းမှာငါးဖမ်းသမားတွေအဖြစ်အတင်းအဓမ္မကျွန်းပြုတ်ခိုင်းစေတာခံကြရတဲ့အကြောင်းကိုစုံစမ်းဖော်ထုတ်ထားတာဖြစ်ပါတယ်ဒီဖြစ်မှန်ကိုကဘာကိုတင်ပြနိုင်ခဲ့တယ်လို့ကျွန်ပြုတ်ခံရသူပေါင်း 2,000 လောက်ကိုကယ်တင်နိုင်ခဲ့တာလည်းဖြစ်ပါတယ်ဒီသတင်းကိုစုံစမ်းထောက်လန်းကြတဲ့ဆုရှင် AP သတင်းတော်၄ဦးစလုံးဟာအမျိုးသမီးတွေဖြစ်ပြီးအဲ့ဒီထဲကတူဦးဟာမြန်မာနိုင်ငံကကချင်တိုင်းရင်းသူ Esther Tucson ဖြစ်ပါတယ်သူရဲ့နောက်ခံအကြောင်းနဲ့ပတ်သက်လို့ Esther Tucson နဲ့ဆက်သွယ်မြင်းမြန်းထားတာကိုဒီသတင်းပတ်အမျိုးသမီးကဏ္ဍမှာဒေါ်လလတန်းကတင်ပြထားပါတယ်ရှင်
'Cause it only serves to make me more determined to achieve my final goal.
เอสเยยกูนอกขันจองนี้เนเนပြောပြပေးပါလားရှင
်။ဒါလေတတင်း6ဖြစ်လာတာ3နှစ်ပဲရှိပါသေးတယ်2013ငါနေမှာတတင်း6ဖြစ်လာတာပါရှင်။ဒီမှာကချင်ပြည်နယ်ကနေလာတာပါရန်ကုန်မှာနေတာတော့9နှစ်လောက်ရှိပါပြီရှင်။အဲ့မှာငငယ်ကလေးကနေပေါ့နော်ဘယ်လိုပြောမလဲဒီ story telling တွေကိုအရင်စိတ်ဝင်စားပါတယ်။ဘာကြောင့်လဲဆိုတော့ကျမတို့ကောင်ငင်ငယ်ကနေတနတ်တန်နေကြမှာခိုပြေးပြေးနဲ့ကြီးလာဆိုတော့လေအာပြီးတော့ကြီးလာတဲ့ခါမှာလဲစစ်ကတခါပြန်ဖြစ်တော့ကျွန်တော်တို့ကလဲစစ်တန်ကိုခံခဲ့ရဘူးရဲ့လူတွေဆိုတော့လူတွေရဲ့အဖြစ်ပြက်တွေကိုပြောပြချင်တဲ့စိတ်အများတန်းရှိပါတယ်အဲ့တော့တည်င်းထောက်ဖြစ်လာတဲ့ခါကျတော့တည်င်းထောက်ဖြစ်လာအောင်လဲဒီ AP က G ီတန်းတင်းထောက်ရပါတင်ပေးခဲ့တာပါတကယ်တင်းထောက်ဖြစ်လာတဲ့ခါကျတော့တကယ်ကိုစိတ်ဝင်စားပြီးတော့မှတကယ်ကိုပျော်ရွှင်ခဲ့ပါတယ်ဟုတ
်မြန်မာနိုင်ငံမှာဟိုဒီ AP တင်းထောက်ကိုလှုပ်လာတာဆော့ဆော့ပြောရဆို3နှစ်လောက်ပဲရှိသေးတာပေါ့
ကျမဟိုဖက်ကန်မှမွေးပြီးတော့မှဖက်ကန်မှဆန်နဲ့အစ်ကြီးနေပြီးတော့မှမိကျင်းနာမှာပြန်ပြီးကြောင်းလာတာပါအဲ့တော့ဟိုဖက်ကတ်မှာဆိုတော့အားလုံးတီးတဲ့အတိုင်းပဲကြောက်စိမ်တူးတဲ့နေရာဖြစ်တယ်ပြီးတော့ဟိုပညာရေးကရမ်းနှိမ့်ကြတယ်ကြောင်းကောင်းကောင်းနေမရှိဘူးအဲ့တော့နောက်ဆုံးကျမမိကျင်းနာမှာအဖေနဲ့မေကတော့ဖက်ကတ်မှာပဲနေတယ်နောက်ကလေးတွေပညာရေးကောင်းအောင်ဆိုတော့မိကျင်းနာမှာအတော်နဲ့နေပြီးတော့မှကြီးလာတာပါကြီးပြီးတော့မှမိကျင်းနာမှာပဲတက်ကြိုကြောင်းတက်တယ်မိကျင်းနာမှာပဲအဲ့ဒီကြောင်းပြီးပြီးတော့မှပြီးတော့ဖက်ကန်ကိုတစ်ချိန်ပြန်ပါလေပြန်ပြီးအမအလုပ်လေအမေကိုနည်းနည်းဝင်ကူရဲအလုပ်တွေကြည့်ပြီးတော့မှနောက်ကျတော့ရန်ကုန်လာဖို့အတွက်အဦးလေးတယောက်ကနေပြီးတော့မှအကြံပေးတာပေါ့ရန်ကုန်မှာတနင်္လာနေ့တက်ပြီးတော့မှပြန်ပြီးအလုပ်ပြန်လုပ်ဖို့ဆိုမှအဲ့လိုပြောတော့အဲနောက်ဆုံးအဖေနဲ့မေကလည်းသဘောတူရနဲ့ရန်ကုန်ရောက်လာတယ်ရန်ကုန်ရောက်ပြီးတော့မှအဲဒီ American Center မှာဒီ English စာသင်တန်းတွေကိုတက်တယ်တက်ပြီးအဲအဲ့မှာအင်္ဂလိပ်စာတွေလေ့လာတယ်နောက်ပိုင်းဒီ British Council မှာလည်းသူတို့ PCB ဆိုမှအဲ့နိုင်ငံရေးသိပ္ပံနဲ့ပတ်သက်ပြီးတော့သူတို့တင်ပေးတယ်အဲကျွန်မအဲ့ဒါလေးကိုတင်ယူပြီးတော့မှနောက်ပိုင်းမှာကျွန်မ magazine editor အနေနဲ့ကောင်းတန့်စာပေမှာကျွန်မအလုပ်လုပ်ခဲ့တယ်လုပ်ပြီးတော့မှအဲ့တော့မှဆိုရင်ရန်ကုန်မှာဆိုရင်အလုပ်လုပ်ရတော်တော်ခက်သေးတာပေါ့အလုပ်တစ်ခုတည်းနဲ့လည်းမလောက်နောက်ပိုင်းစာတွေလည်းတင်လိုက်ပြီးတယ် international အကြောင်းကကလေးတွေကိုစာတင်ပေးတယ်ပြီးတော့အဲ့လိုအဲ magazine editor လည်းလုပ်တယ်နောက်ပိုင်းကျမ2012ခုနှစ်ရောက်တော့ကျမတို့ဂျာဆက်ရွေးကောက်ပွဲပေါ့ဒီ NLD တွေဝင်ပါဝင်ခွင့်ရတဲ့ဂျာဆက်ရွေးကောက်ပွဲမှာစပြီးတော့မှအစိုးရကနေနိုင်ငံသားသတင်းထောက်တွေစပြီးဝင်ခွင့်ပြုလိုက်တယ်။ဝင်ခွင့်ပြုတော့အဲဒီတော့ကနိုင်ငံသားသတင်းထောက်ပေါင်း400ကျော်လောက်မြန်မာနိုင်ငံကိုဝင်လာတော့သူတို့မှအခက်အခဲတွေတော်တော်လေးကြုံရတယ်။ဒီပါရာစကားမတက်တဲ့အတွက်ကြောင့်မို့ဒီနိုင်ငံမှာသူတို့ဒီပါရာပြန်နဲ့ fix စာလုပ်ပေးရလို့အများကြီးလိုအပ်လာတဲ့အချိန်မှာကျမကလည်းတချို့သတင်းထောက်တွေနဲ့နည်းနည်းခင်နေတဲ့ခါကျတော့သူတို့ကဒီနိုင်ငံသားသတင်းထောက်တွေနဲ့အလုံးလို့ဖို့အတွက်ကျွန်တော်ချိတ်ဆက်ပေးတယ်ချိတ်ဆက်ပြီးတော့အဲ့ကနေတစ်ဆင့်အဲ့လိုလုံရင်လုံရင်နဲ့ freelance ဖြစ်သွားတာပေါ့ freelancer ဖြစ်သွားတယ်အဲ့မှာတို့နဲ့တို့နောက်လိုက်တယ်နောက်ထပ်သတင်းဌာနတစ်ခုရောက်လာတယ်ဒီမှာပြန်လိုက်သွားတယ်နောက်ထပ်သတင်းဌာနတစ်ခုရောက်လာပြန်လိုက်အဲ့လိုရင်လုံရင်လုံရင်နဲ့ဒီသတင်းဌာနတွေနဲ့ပတ်သက်ပြီးတော့ကျွန်မနည်းနည်းနားလည်လာပေါ့နောက်ပိုင်းကျမှဒီ AP ကလူတွေနဲ့ကျွန်တော်တို့ကြုံတယ်ကြုံပြီးတော့မှတို့လည်းအဲ့လိုပဲ freelance လုပ်ပေးရင်လုပ်ပေးရင်နဲ့မှနောက်ပိုင်းတို့ဘက်ကနေကျမကိုအတီးပြန်ပြီးတော့မှသတင်းထောက်သူရုံးတော့သတင်းထောက်အနေနဲ့ခံပြလိုက်တာပ
ါအခုလိုမျိုးပေါ့နော်ဝိုင်းရင်သတင်းထောက်တူးနီးပါလို့ပေါ့နော်ဆွန်းဆွန်းစားစားနေလုတ်ခဲ့လို့လေဒီပိုလစ်ဇာစုဂုံဖြူခံရတယ်ဆိုတဲ့ခါကျတော့မြန်မာနိုင်ငံမှာအမျိုးသမီးတော်တော်များများကသတင်းထောက်လုတ်ဖို့စိတ်ဝင်စားကြတာတွေတွေ့ရပါတယ်ဆိုတဲ့ခါကျတော့တို့တွေရောဘလို့အကောင်းဆုံးအကြံပေးချင်ပါလေ
အမျိုးသမီးရဲ့သတင်းထောက်ဖြစ်တာကောင်းပါတယ်ရှင်ဒီနိုင်ငံတနိုင်ငံမှာဒီသတင်းလောကမှာပေါ့နော်အမျိုးသမီးများလေပိုကောင်းနေလို့ကျမတို့ထင်ပါတယ်ကျမအရင်လည်းအားပေးပါတယ်ဘာကြောင့်လဲဆိုတော့အဲကျမတို့တွေကနူးညံ့သိမ်မွေ့တဲ့တဘာဝရှိတယ်ပြီးတော့ခုနကပြောလို့လိုပဲမိခင်စိတ်သက်ရှိတယ်အဲ့ဒီအတွက်ကြောင့်မလို့ကျမတို့ကအဲလူတစ်ယောက်ကိုအင်တာဗျူးရတဲ့အခါမှာပဲဖြစ်ဖြစ်အလုံးလို့ရတာပုံပြီးလွယ်ကူရဲ့အတွက်ကြောင့်မို့ကျမတို့တွေကအဲပုံပြီးစုံစမ်းထောက်လန့်တဲ့အခါမှာရောပုံပြီးတော့မှကျမတို့နက်နက်နဲ့လုံနိုင်လေးရှိတယ်လို့ကျမတို့အဲ့လိုမျိုးခံစားရပါတယ်ရှင်ဟုတ
်ဒီချိန်ထဲမှာပဲတတိရှိဘူးလဲလူတာပေါ့မြို့သမီးတွေဆိုတော့အများအပြားတော့လေစိုးရွံတတ်တယ်
လीဟုတ်ကဲ့
ဘာစုအက်စတာတို့လုတ်ခဲ့တယ်ဆိုတာတခြားနိုင်ငံသွားဥပဒေမဲ့တဲ့ကျွန်းစီသွားဒီစိမ့်နေနဲ့တွေ့ရတယ်ဆိုတာကတော်ုံတန်ယုံကလုတ်ရဲကြမယ်လို့တော့ကျမမထင်ဘူးဆိုတော့
ဟုတ်ကဲ့
တတိရှိဖို့လေလိုတာပေါ့
ဟုတ်ကဲ့ဒီမြန်မာအမျိုးသမီးတွေကဟိုတတိရှိဖို့လိုရတချို့ကတော့တတိအရင်ရှိလို့တချို့ကတတိမရှိကြဘူးတချို့မိန်းကလေးဆိုရင်အဲဒီတီဗီရှိမှာပဲဟိုညံ့ညံ့ညင်တတာဖြစ်ချင်တဲ့မျိုးရှိလို့တချို့ကလည်းဒီလိုစုံစမ်းထောက်လန်းတာမျိုးစိတ်ဝင်စားလေးရှိအဲ့တော့စုံစမ်းထောက်လန်းတာကိုစိတ်ဝင်စားတဲ့လူတွေကအကုန်လုံးတတိရှိရပါမယ်ဘယ်ဟိုသွားရမလဲသွားရတဲ့စိတ်ဓာတ်မျိုးလည်းရှိရပါတယ်အဲ့ဒီတော့တည်င်းထောက်ဖြစ်တာလည်းကောင်းလို့တတိရှိဖို့လည်းလိုပါတယ်ရှင်ဟုတ
်ပူလစ်ဇာဆုရပြီးတော့အစကကိုမြန်မာနိုင်ငံကိုပြန်တဲ့ခါကျတော့ကိုမိသားစုကိုဆီမျိုးအတိုင်းဝိုင်းကိုမြန်မာနိုင်ငံကဘယ်လိုတုံ့ပြန်ပါလဲအစုံ
ဟုတ်တော်တော်လေးကိုအဲဒီနှွေးထွေးတဲ့အဲတုံ့ပြန်မှုနဲ့မျိုးနဲ့တုံ့ပြန်ပါတယ်သူသဖြင့်ဒီအဲဒီသတင်းလောကအတိုင်းဝိုင်းကရောများတော့ဖြစ်အမျိုးသမီးတွေပေါ့နော်ကျွန်တော်တို့နိုင်ငံကအမျိုးသမီးတွေကအားလုံးကအယံကိုဂုဏ်ယူကြတာပေါ့နော်အမျိုးသမီးတစ်ယောက်ကအနေနဲ့ပထမဆုံးရတယ်ဆိုတော့အဲသူတို့အယံဂုဏ်ယူရပြီးတော့မှကျမကလည်းကျမအရင်ကြီးမတော်ဘူးဆိုပေမဲ့ ဒီဥပမာလေးဟာလူတော်တော်များများသတင်းထောက်လုပ်နေတဲ့လူပဲဖြစ်ဖြစ်အဲဘေကန္တမှာပဲဖြစ်ဖြစ်ပါဝင်နေတဲ့အမျိုးသမီးတွေကိုအားပေးတဲ့စုလေးဖြစ်ပါစေလို့ပဲကျွန်မအများအားလို့ဖြစ်စေချင်တာပေါ့နော်အဲပြီးတော့တကယ်လည်းနိုင်ငံဒီနိုင်ငံသားတွေတော်တော်များများအယမ်းကိုအဲသူတို့ဂုဏ်ယူတာကိုတွေ့ရတယ်ပြီးတော့မှလိုက်လိုက်လဲလဲနဲ့ကိုကျွန်မကိုဝိုင်းပြီးတော့မှအဲချင်းမွန်းသောပနာပြုတာမျိုးတွေလုပ်ကြပါရှင်ဟုတ
်ကဲ့
ဒေါ်လာသန်းစီစဉ်တင်ဆက်တဲ့အပတ်စဉ်အမျိုးသမီးကန္တာကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင
် Well, Myanmar has many great products and services that are very attractive to the United States.
နိုင်ငံကြီးလုံးနာမွဲလူတွေအတွက်ဒီနိုင်ငံသားတွေအတွက်ကွန်ဒိုရင်ကျေးမှုဆိုတာသူတို့အတွက်ကဖိတ်မှုလေဈေးကလည်းလုံးချင်းအင်ဂျီလောက်သွား
The possibility of a great transformation is in sight for our country. An important step that will take us nearer to a truly revolutionary
ရန်နေဆိုင်လာနေပို့ပြီးတော့ခက်ခဲတာပေါ့ကားကြားထဲမှာနေနေရတာပေါ့ကားကြားထဲမှာကိုဝင်းတို့ဝင်းတို့ရှာနေရတာဒီဘက်ပတ်ဆောင်မရရအောင်ရှာတာမနေ့ပိုင်းဟိုဈေးပို့ရအောင်ရှာ
မြန်မာနဲ့နိုင်ငံတကာငွေရေးကြေးရေးဈေးကွက်အလုတ်ကိုင်းနဲ့အခွင့်အလမ်းအပါအဝင်စီးပွားရေးဆိုင်ရာအခြေအနေဖြစ်ပျက်တွေကိုအပတ်စဉ်တနင်္လာနေ့ညဘက်မှာစီးပွားရေးကဏ္ဍကနေထုတ်လွှင့်ပေးနေပါတယ်ဒီအစီအစဉ်ကို VOA ရဲ့အင်တာနက်စာမျက်နှာ burmese.voanews.com မှာလည်းပြန်ပြီးနားဆင်နိုင်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့တောက်တာနေ့ညအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ကျမတို့ရဲ့စနေနေ့မနေ့6နိုင်ကနေ9နိုင်ထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့ line meter 30 40 49 50နဲ့ line meter 190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုကိုတကျော်သိန်းကကြီးညာပေးမှာဖြစ်ပါတယ်။
အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီဟာမေလ22ရက်နေ့ကျရင်မြန်မာနိုင်ငံကိုလာရောက်မယ်လို့ဝင်းကြီးကယ်ရီရဲ့ပြောခွင့်ရပုဂ္ဂိုလ်ယုံကဒီကနေ့ရက်စွဲနဲ့ထုတ်ပြန်ကြေညာပါတယ်မြန်မာနိုင်ငံမှာဒီမိုကရေစီနေကြရွေးကောက်တင်မြှောက်ထားတဲ့အယက်သားအစိုးရပေါ်အယက်သားဦးဆောင်တဲ့အစိုးရပေါ်အမေရိကန်ပြည်ထောင်စုရဲ့ထောက်ခံမှုကိုပြသဖို့ဒီမိုကရေစီနဲ့စီးပွားရေးရာနောက်ထပ်ပြောင်းလဲမှုတွေကိုထောက်ခံကြောင်းပြသဖို့နေပြည်တော်မှာမြန်မာနိုင်ငံရဲ့အဓိကခေါင်းဆောင်တွေနဲ့ဝင်းကြီးကယ်ရီတွေ့ဆုံမယ်လို့ထုတ်ပြန်ချက်မှာပြောထားပါတယ်အဲဒီထုတ်ပြန်ချက်အရဆိုရင်ဖြင့်ဝင်းကြီးကယ်ရီရဲ့မြန်မာနိုင်ငံခီးစဉ်ဟာနေချင်းပြန်ခီးဖြစ်မဲ့ပုံရှိပါတယ်နိုင်ငံဝန်ကြီးဂျွန်ကယ်ရီဟာဆော်ဒီအာရေဗျ၊ဩစတြီးယား၊ဘယ်ဂျီယံနဲ့ဗီယက်နမ်နိုင်ငံခီးစဉ်တွေတွင်မြန်မာနိုင်ငံကိုလည်းလာရောက်မှာပါ။တမရဘရာကိုဘာမာကတော့မေလ22ရက်နေ့ကနေ25ရက်နေ့ထိဗီယက်နမ်နိုင်ငံကိုသွားရောက်မှုရှိပါတယ်။အီရန်နိုင်ငံဘက်ဂရက်မြို့တော်မြောက်ဖဲမြို့နယ်တစ်ခုကလူကြိုက်များတဲ့ကော်ဖီဆိုင်တစ်ဆိုင်မှာတနတ်သမားတွေဝင်ပစ်တာကြောင့်လူ12ယောက်ထဲမှာနေတည်ဆုံးပြီး15ယောက်ဒဏ်ရာရသွားတယ်လို့အီရန်တာဝန်ရှိသူတွေကဒီကနေ့ပြောပါတယ်။ရှီယာမွတ်စလင်တွေအများအပြားနေထိုင်တဲ့ဘာလတ်မြို့နယ်ကကော်ဖီဆိုင်ထဲမှာရှိတဲ့လူအုပ်ကိုကြာသပတေးနေ့ညတကောင်ကျော်လေးမှာတနတ်သမား၃ယောက်ကဝင်ပစ်တာလို့တာဝန်ရှိသူတွေကပြောပါတယ်။အခင်းပြတဲ့နေရာကိုရဲတွေရောက်သားချိန်မှာတိုက်ခိုက်သူ၂ယောက်ကသူတို့ကိုသူတို့အသေးခံဖောက်ခွဲလိုက်ကြပါတယ်။အီတလီနိုင်ငံဆီဆီလီကျွန်းကမ်းလမ်းမှာရွှေပြောင်းဒုက္ခသည်အယောက်၈၀၀ကျော်ကိုလွန်ခဲ့တဲ့နှစ်ရက်အတွင်းကယ်တင်လိုက်တာဟာစစ်တမ်းတင့်နေတဲ့သူတို့ရဲ့နိုင်ငံတွေကနေထွက်ပြေးပြီးဥရောပကိုဝင်ဖို့အသေးအတန်ကြိုးစားကြသူတွေရဲ့မဟာဗျူဟာအသစ်တစ်ခုနဲ့ဆိုင်တဲ့အမှတ်တင်ကြတာဖြစ်လာပါတယ်။ဒီရေပင်လည်းကနေကယ်တင်လာတဲ့ရွှေပြောင်းဒုက္ခသည်340ကိုတည်ဆောင်သွားတဲ့အီတလီကမ်းခြေဆောင်တင်ဘောအော်ဂူစတာဟာစီစီလီစစ်ကမ်းကိုဒီကနေ့ရောက်သွားပါတယ်။အဲဒီရွှေပြောင်းဒုက္ခသည်အများစုဟာဆီးရီးယားနဲ့အီရန်နိုင်ငံကလူတွေဖြစ်ပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလကအီရန်ရေပိုင်နယ်ထက်ကိုအမှတ်မတင်ဝင်ရောက်ခဲ့မိတာကြောင့်အီရန်ကထိန်းသိမ်းခဲ့တဲ့အမေရိကန်ရေတပ်သား၁၀ယောက်ရဲ့ဖြစ်ရပ်ကိုတာဝန်ရှိသူတွေစုံစမ်းစစ်ဆေးနေတာနဲ့အမျှရေတပ်ဒုတိယဗိုလ်မှူးကြီးတဦးကိုယာရုကထုတ်ပြစ်လိုက်ပြီးနောက်ထပ်အရေးယူမှုတွေလည်းထပ်လုပ်လာဖို့ရှိပါတယ်။ဒုတိယဗိုလ်မှူးကြီးအရီရက်ဆက်ဦးဆောင်နိုင်စွမ်းပေါ်ယုံကြည်မှုမရှိတော့တာကြောင့်ယာရုကထုတ်ပယ်လိုက်ပြီးလို့ရေတပ်ထုတ်ပယ်ချက်တခုမှပြောထားပါတယ်။ဒုတိယဗိုလ်မှူးကြီးရက်ဆက်အထောက်အထည်ခေါင်းဆောင်မှုပေးနိုင်တာကြောင့်ကြီးကြပ်မှုအားနေတာပေါ်ရောတာတပ်ဖွဲ့တွေမှမြန်မာ့ရဲ့စံနှုန်းကိုထိမ့်မထားနိုင်တာတွေဖြစ်ခဲ့တယ်လို့အမျိုးဖော်တဲ့တာဝန်ရှိသူတူကပြောပါတယ်။ကဘာပတ်ပြန်တန်းနေတဲ့နေစွမ်းအင်သုံးလေယာဉ် Solar Impulse 2ဟာကြာသပတေးနေ့ညကအမေရိကန်ပြည်ထောင်စု Oklahoma ပြည်နယ်မှာရောက်သွားပါပြီ။ဆက်တက်ခုမြောက်ခီးစဉ်ဖြင့် Arizona ပြည်နယ်ကနေကြာသပတေးနေ့အစောပိုင်းမှာထွက်သွားပြီးတဲ့နောက်ညဘက်မှာတော့ Oklahoma ပြည်နယ်ကိုချောချောမောမောရောက်သွားတာပါခင်ဗျာ။
သတင်းအကျဉ်းချုပ်ကိုကုကြကျော်သိန်းကပြောပြပေးခဲ့တာပါရှင်ဒီညအစည်းအဝေးထုတ်လုပ်ရမှုကကိုအောင်ဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nick Evanov ဖြစ်ပါတယ် VOA American တန်ညဘက်မြန်မာဘာသာအစည်းအဝေးကိုည9:00နာရီကနေ 10:00 နာရီအထိ line meter 24 25 30နဲ့ 50 နဲ့ line meter 190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါတော်ရရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ကျွန်မရှားဖုံပါ
This program has come to you from the Voice of America, Washington.